America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အတန်ရဲ့2023ခုနှစ်နိုဝင်ဘာလ6ရက်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio ရုပ်သံအစီအစသ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတိုမီတာ1925 32တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနာဆင်နိုင်ပါတယ်
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမဲ့အင်ဂျင်နိုင်နဲ့အတူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာမှာအပြည့်ရဖို့ကုလသမဂ္ဂနဲ့နိုင်ငံတကာပရဟိတအဖွဲ့တွေကတောင်းဆိုထားပါတယ်မြန်မာနေဆက်တည်ငြိမ်ရေးပူးပေါင်းဆောင်ရွက်ဖို့တရုတ်အစိုးရကတိုက်တွန်းထားပါတယ်ရှမ်းပြည်မြောက်ပိုင်းမှာပိတ်မိနေတဲ့ထိုင်းနိုင်ငံသားတွေပြန်ခေါ်နိုင်ရေးအတွက်ထိုင်းအစိုးရကကြိုးပမ်းနေပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားပါမယ်ရှင
်စကိုင်းတိုင်းကောလင်းမြို့ကိုထိန်ချုပ်လိုက်ကြောင်းဒေသခံပြည်သူကာကွယ်ရေးတပ်ကဒီကနေ့ကြေညာလိုက်ပါပြီ
။ကောလင်းမြို့ကအကုန်လုံးပြတ်သိမ်းလိုက်ပါပြီ။တမြို့လုံးကိုအကုန်သိမ်းလိုက်ပြီဗျာ။မနေ့တုန်းက7နာရီမနေ့7နာရီလောက်ခရေကအကုန်လုံးပြန်ထွက်သွားတ
ာ။ဒါကတော့ဒေသဒီဒေသခံပြည်သူကာကွယ်ရေးတပ်ကတာဝန်ရှိသူတအုပ်က VOA ကိုပြောသွားတာပါ။ကောလင်းမြို့တိုင်းတိုက်ပွဲမှာ KIA နဲ့ AA တို့ပါပူးပေါင်းပါဝင်ခဲ့တဲ့အကြောင်းကိုသတင်းစီစီနောက်ပိုင်းမှာအပြည့်စုံကြားဖို့ရှိပါလေတခါရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘွဲ့တို့တိုက်ပွဲတွေပြင်းထန်နေတဲ့နောက်ဆုံးအခြေအနေကိုလည်းတင်ပြမှာပါနောက်ပိုင်းမှာတင်ဆက်မယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့စီးပွားရေးကဏ္ဍအပါအဝင်တခြားအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လေးနဲ့အတူပြောပြမှာပါကျမအင်ဂျင်နိုင်ပါရှင
်ဂါဇာကမ်းရောင်ဒေသမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအပြစ်ခက်ရစေးလုပ်ငန်းတွေချက်ချင်းလှုပ်ဆောင်ကြဖို့ကုလသမဂ္ဂအေဂျင်စီတွေနဲ့နိုင်ငံတကာပရဟိတအဖွဲ့တွေကပူးတွဲကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းဒေသတွေမှာအသက်တွေအများအများဆုံးရှုံးကြရပြီးဘဝတွေပျက်စီးခဲ့ကြရတဲ့ထိတ်လန့်တုန်လှုပ်စရာအခြေအနေတွေကိုကဘာကြီးကတလနီးပါးတွေ့မြင်နေကြရတယ်လို့လည်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။တောင်းနဲ့ချီတဲ့လူတွေအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရပြီးအစ္စရေးမှာအနည်းဆုံးလူ1400ကျော်သေဆုံးက200ကျော်ဟာဒဇာကန်ဖြစ်ဖမ်းဆီးခံထားခဲ့ရကြောင်းလည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဂါဇာမှာအရက်သားတွေနောက်ထပ်တပ်ဖြတ်ခံရမှုတွေလုပ်နေတာတွေနဲ့ပါလက်စတိုင်း1.2တန်းကိုအစားအစာရေဆေးဝါလျှက်စစ်နဲ့လောင်စာဆီတွေဖျက်တောက်ထားတာဟာအမျက်ထွက်စရာဖြစ်ကြောင်းလည်းပြောထားပါတယ်။ထုတ်ပြန်ချက်မှာတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကုလသမဂ္ဂအပြည်ပြည်ဆိုင်ရာကလေးသင်ငယ်များရန်ပုံအရေးပေါ်ရန်ပုံငွေ UNICEF ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP, Care International, Save the Children နဲ့ Mercy Corps တို့ပါဝင်ပါတယ်။အစ္စရေးဝန်ကြီးချုပ် Benjamin Netanyahu ကတော့ Hamas တို့ဖမ်းဆီးထားတဲ့ဒဇာဂန်တွေပြန်မလို့မချင်းအပြစ်ခက်ရစဲမှာမဟုတ်ဘူးလို့ပြောထားပါတယ်။အောက်တိုဘာ9ရက်ကစပြီးဂါဇာကမ်းမြောင်မှာတိုက်ခိုက်မှုပေါင်း102ခုဖြစ်ပွားခဲ့ပြီးသေဆုံးသူ904ဦး၊ဒဏ်ရာရရှိသူ459ဦး၊အဆောက်အုံ39လုံးပျက်စီးခဲ့ပြီးလူနာတင်ရင် 32 စီးထိခိုက်ခဲ့ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောထားပါတယ်ရှင်။
အစ္စရေးနဲ့ဟာမတ်စ်တို့ကြားစစ်ပွဲဟာအရှေ့လယ်ပိုင်းဒေသကိုပြန့်နှံ့လာဖို့ပြန့်နှံ့လာမယ့်အရေးတားဆီးဖို့ကြိုးပမ်းတဲ့အနေနဲ့အမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကင်ဒီကနေ့ပဲတူရကီနိုင်ငံကိုသွားခဲ့ပါတယ်။ဂါဇာဒေသမှာအရက်သားတွေအတွက်သေရေးရှင်ရေးအရေးကြီးတဲ့စာနာမှုအကူအညီတွေတိုးမြှင့်ပေးအပ်ဖို့နဲ့ပုံမှန်ပေးအပ်နိုင်ဖို့တာဝန်ရှိသူတွေနဲ့ဝန်ကြီးဘလင်ကင်ဆွေးနွေးမယ်လို့လည်းအမေရိကန်နိုင်ငံသား၏ဝန်ကြီးဌာနကပြောပါတယ်။တူရကီနိုင်ငံခီးစင်မတိုင်ခင်မှာဝန်ကြီးဘလင်ကင်ဟာအစ္စရေးသိမ်းပိုက်ထားတဲ့အနောက်ဘက်ကန်ဒေတာကိုရုတ်တရက်သွားရောက်ခဲ့ပြီးတော့ပါလက်စတိုင်းသမ္မတမာမုတ်အဘတ်စ်နဲ့တွေ့ဆုံခဲ့ပါတယ်။ပါလက်စတိုင်းသမ္မတကတော့ဂါဇာမှာအစ္စရေးရဲ့စစ်ဆင်ရေးတွေချက်ချင်းရပ်ဖို့တောင်းဆိုခဲ့ပါတယ်။ဂါဇာဒေတာကျမ်းမာရေးအာဏာပိုင်တွေကတော့စနေနေ့ညဘက်ကဒုက္ခသည်စခန်းတစ်ခုကိုအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူပေါင်းဒါဇင်နဲ့ချီတေဆုံးခဲ့တယ်လို့ပြောထားပါတယ်ရှင်။
ဂါဇာကမ်းမြောင်ဒေသအတွက်လူသားချင်းစာနာမှုအကူအညီ54တန်ကိုတည်ဆောင်လာတဲ့ပြင်သစ်လေရင်3စင်းဟာယခုသတင်းပတ်ကုံမှာအီဂျစ်နိုင်ငံကိုရောက်ရှိလာသလိုပြင်သစ်နိုင်ငံအရှိတ်ဘက်မြေထဲပင်လယ်ထဲမှာလည်းရေတပ်တင်မော3စင်းကိုချထားပြီးပြောင်းလဲလာတဲ့အခြေအနေတွေအတွက်တုံ့ပြန်ဖို့အသင့်ရှိတယ်လို့အကြီးတန်းအရာရှိတွေကတင်းငွေနေနီးကပြောပါတယ်။ပထမလေရင်2စင်းဟာလူသားချင်းစာနာမှုအကူအညီတွေကိုပေးခဲ့တဲ့သတင်းပတ်ကုံကပေးပို့ခဲ့ပြီးတတိယမြောက်လေရင်ကလည်းရောက်သွားပြီလို့ပြင်သစ်ကာကွယ်ရေးဝန်ကြီး17 Lagunu ကပြောပါတယ် ကာဇာကမ်းမြောင်အရဲသားတွေအတွက်ရည်ရထားတဲ့ဒီလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေမှာစေဝါအစားအသောက်အကူအညီနဲ့မိဆက်တွေပါဝင်တယ်လို့လေယံမှုတဦးဖြစ်တဲ့ဒုတိယဗိုလ်မှူးကြီးနီကိုလတ်စ်ကစနေနေ့နံနက်ပိုင်းကပြောထားပါဗျ။ဆေးဘက်ဆိုင်ရာပစ္စည်းတွေပါဝင်တဲ့ရဟတ်ရင်တစ်စီးနဲ့ရေတက်တင်မော20တို့ကလည်းမြေထဲပင်တွေထဲမှာအသင့်ရှိနေတာပါ။ကာကွယ်ရေးဝန်ကြီးလက်ကိုနူကတော့ဒုတိယမြောက်ရဟတ်ရင်တင်တင်မောကိုစေလွတ်မဲ့ကြာသာရင်းနီကကြေညာထားပါတယ်။ပြင်သစ်နိုင်ငံသားရေးဝန်ကြီးကက်သရင်းကလိုနာကတော့ဒိုဟာခီးစဉ်အတွင်းလူသားချင်းစာနာထောက်ထားမှုဆိုင်ရာအပြစ်ခတ်ရေးဆေးရေးကိုတောင်းဆိုခဲ့တယ်လို့ဒေတာရင်းပြည်ပခါတွေတိုးပွားမလာအောင်တတိပေးလိုက်ပြီးနောက်ပိုင်းအခုလိုကြေညာချက်တွေထုတ်လာခဲ့တာပါ။အစ္စရေးကတော့အပြစ်ခတ်ရေးဆေးရေးတောင်းဆိုမှုတွေကိုပယ်ချထားပြီးဂါဇာဒေသကိုဝေဟင်ကရောမြေပြင်ကပါထိုးစစ်ဆင်နေပါတယ်။
ရုရှားကျူးကျော်မှုကိုခုခံနေတဲ့စစ်ပွဲအတွက်အမေရိကန်ကအထောက်ပံ့တွေပို့ပြီးတော့ပေးအပ်ဖို့ယူကရိန်းသမ္မတဗော်ဒီမီယာဇယ်လန်စကီကတောင်းခံလိုက်ပါတယ်။အမေရိကန်ကအကူအညီပေးဖို့ပြက်ကွက်ခဲ့မယ်ဆိုရင်ဥရောပမှာရုရှားနဲ့စစ်ပွဲပုံမကျေပြန့်လာပြီးနေတိုးမဟာမိတ်နိုင်ငံတွေကပါတိုက်ခိုက်လာခဲ့မယ်ဆိုရင်အမေရိကန်စစ်သားတွေကိုယ်တိုင်ပါဝင်ရမယ့်အဖြစ်မျိုးနဲ့ကြုံရနိုင်တယ်လို့လည်းအမေရိကန်ရုပ်သံ NBC ရဲ့ Meet the Press တွစ်ဆုံမေးမြန်းခန်းမှာသတိပေးခဲ့တာပါ။ Republican အများစုနဲ့ထိန်းချုပ်ထားတဲ့ American အောက်လွှတ်တော်ကတီးခဲ့တဲ့သတင်းပတ်ထည့်အတည်ပြုလိုက်တဲ့နောက်ဆက်တွဲဗန်နာရေးဥပဒေမူကြမ်းမှာတော့ Israel အတွက်ဒေါ်လာ 14.3 ဘီလီယံထောက်ပံ့ဖို့ပါဝင်မဲ့ပါဝင်ပေမဲ့ Ukraine အတွက်တော့မပါပါဘူး။
ဒီ American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုက်ဒိုမီတာ19 kHz 15953ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။တနင်္လာည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။ရှမ်းပြောက်တိုက်ပွဲတွေအချိန်မြင့်လာတာနဲ့အတူတရုတ်မြန်မာနယ်စပ်တည်ငြိမ်ရေးနှစ်နိုင်ငံပူးပေါင်းဆောင်ရွက်တင်တယ်လို့တရုတ်လက်ထောက်နိုင်ငံသားရေးဝန်ကြီးနော်ရွန်ကဒီကနေ့ပဲပြောလိုက်ပါတယ်။သူဟာနိုဝင်ဘာ3ရက်နေ့ကနေ9ရက်နေ့ထိမြန်မာနိုင်ငံကိုလာရောက်ခဲ့တာပါ။တရုတ်မြန်မာနယ်စပ်တလျှောက်တည်ငြိမ်အေဂျင့်ရေးနဲ့နယ်စပ်မှာနေထိုင်သူတွေရဲ့လုံခြုံရေးထိထိရောက်ရောက်ဆောင်ရွက်နိုင်မှုနှစ်နိုင်ငံပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းကြောင်းသူကလည်းပြောဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်လို့မြန်မာဘက်ကတော့တစုံတရာမှတ်ချက်ပေးထားတာမရှိသေးပါဘူး။ညီနောင်မဟာမိတ်3ဖွဲ့ကရှမ်းပြောက်ဒေသမှာတိုက်ခိုက်မှုတွေဆက်တက်လုပ်နေတဲ့အတွက်ကြောင့်မို့လို့နယ်စပ်ဒေသနေမြေဆိုးမှုကြီးကြိုးစားနေတယ်လို့တော့စစ်ကောင်စီကပြီးခဲ့တဲ့အပတ်ကပြောဆိုထားပါတယ်။ပြီးခဲ့တဲ့စနေနေ့ကမြန်မာဘက်ကပြစ်ခတ်လိုက်တဲ့ကြီးတွေတရုတ်နယ်စပ်ကိုကြားရောက်ခဲ့တဲ့အတွက်တရုတ်နိုင်ငံသားတဦးသေဆုံးပြီးအများအပြားဒဏ်ရာရတယ်လို့ Asia Times သတင်းမှာလည်းဖော်ပြထားပါတယ်ရှင်
။မြန်မာနိုင်ငံရှမ်းပြည်နယ်မှာပိတ်မိနေတဲ့ထိုင်းနိုင်ငံသား162ဦးနေရက်ကိုပြန်လာနိုင်ဖို့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖို့ထိုင်းဒုရဲချုပ်ဆူရာချက်ဟမ်ပန်မြန်မာနိုင်ငံကိုဒီကနေ့တနင်္လာနေ့မှာတွားရမှာဖြစ်ကြောင်းဘန်ကောက်ပို့စ်သတင်းစာမှာဖော်ပြထားပါတယ်။အဲ့ဒီတဲက29ဦးဟာတရုတ်ရာဇဝတ်ဂိုင်းလူမှောင်ခိုးကူးသူတွေရဲ့သွေးဆောင်ဖျားယောင်းခံရပြီးတော့အွန်လိုင်းငွေကြေးလိမ်လည်မှုတွေမှာလုက္ကင်နေရတယ်လို့လည်းရေးသားထားပါတယ်။ရှမ်းပြည်နယ်ကိုပိုင်အုပ်ချုပ်ခွင့်ရကိုကက်ဒေတာရောက်ကတဲ့ကအဲ့ဒီထိုင်းနိုင်ငံသားတွေရဲ့နိုင်ငံကူးလက်မှတ်တွေကိုသိမ်းယူထားတာကြောင့်လဲတိုက်ပွဲတွေဖြစ်ပွားနေချိန်မှာပိတ်မိနေတာပါ။စနေနေ့တုန်းကတော့သူတို့ကမြန်မာဘက်ကကဲထုတ်ခဲ့ပြီးအခုခါမှာတော့လွန်ခဲ့တဲ့အောက်တိုဘာလအတွင်းလူကုန်ကူးသူတွေလက်ထဲကနေကဲတင်နိုင်ခဲ့တဲ့တခြားထိုင်းနိုင်ငံသား133နဲ့အတူစစ်စခန်းတစ်ခုမှာခိုးလုံနေပါတယ်။ထိုင်းဒုရဲချုပ်ကတော့ရန်ကုန်ကိုရောက်ပြီးပြချင်းပဲထိုင်းနိုင်ငံသားတွေရှိနေတဲ့စစ်စခန်းကိုတွားရောက်မှာဖြစ်ကြောင်းလဲဘန်ကောက်ပို့စ်သတင်းစာမှာရေးသားထားပါတယ်ရှင်။
ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစီဟာတရုတ်သမ္မတရှီဂျင်ပင်နဲ့ဒီကနေ့ဘေကျင်းမြို့တော်မှာတွေ့ဆုံခဲ့ကြောင်းတရုတ်နိုင်ငံပိုင်သတင်းကဖော်ပြထားပါတယ်။ကုန်သွယ်ရေးကိစ္စတွေအဓိကထားဆွေးနွေးဖို့ရည်ရွယ်ထားတဲ့ဒီခီးစဉ်တိုင်ခင်မှာပဲဩစတြေးလျဝန်ကြီးချုပ်ကကုန်သွယ်ဘက်နှစ်နိုင်ငံကြားဆက်ဆံရေးအရေးပါမှုကိုပြောဆိုခဲ့ပါတယ်။
Dealing with strategic competition in the region.
ဒီတာရင်းမှာမဟာဗျူဟာကျတဲ့ရှင်ပြိုင်မှုတွေနဲ့ရင်ဆိုင်နေရပါတယ်။တကယ်အရေးကြီးပြီးတသက်မထဲဖြစ်ဖို့ကတော့ Australia အနေနဲ့နိုင်ငံတကာဆက်ဆံရေးမှာပုံမှန်လေးနဲ့လေးစားမှုရှိရှိတန်တမာရေးနည်းနဲ့ဖြည့်ရှင်းဖို့ပဲဖြစ်ပါတယ်လို့ Australia ဝန်ကြီးချုပ်ကပြောလိုက်တာပါ။ခုနှစ်နှစ်အတွင်းပထမဆုံးချိန် Australia ကောင်းဆောင်ရဲ့တရုတ်နိုင်ငံခီးစဉ်မှာတော့တရုတ်ဆက်သွယ်ရေးကုမ္ပဏီတရှုထောက်လန်းမှု COVID ရောဂါစတဲ့အငင်းပွားစရာကိစ္စတွေအကြောင်းကိုဖြည့်ရှင်းဖို့ရည်ရွယ်ထားပါတယ်ရှင်။
American ဗန်နာရေးဝန်ကြီး Janet Yellen ဟာတရုတ်ဒုဝန်ကြီးချုပ် He Li Fan ကို ဒီသတင်းပတ်တဲ့နှစ်ရက်ကြာလက်ခံတွေ့ဆုံဖို့စီစဉ်ထားပါတယ်။အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ထိပ်သီးညီလာခံမတိုင်ခင်ဆန်ဖရန်စစ္စကိုမြို့မှာကြာသပတေးတွေနဲ့တောက်ကြနေမှာတွေ့ဆုံကြမှာပါ။ကမ္ဘာစီးပွားရေးထိပ်တန်းနှစ်နိုင်ငံကြားတင်းမာမှုတွေရောပါရေးအမေရိကန်နဲ့တရုတ်အစိုးရတာဝန်ရှိသူတွေဇက်တိုက်ဆိုသလိုတွေ့ဆုံနေကြတာဖြစ်ပါတယ်။တရုတ်ဒုဝန်ကြီးချုပ်နဲ့တွေ့ဆုံရမှာအမေရိကန်ဗန်နာယီဝန်ကြီးကရာသီဥတုဖောက်ပြန်မှုကိစ္စနဲ့တခြားကမ္ဘာရေးရာကိစ္စတွေမှာတရုတ်နိုင်ငံကပူးပေါင်းဆောင်ရွက်ရေးတွန်းလိုက်မယ်လို့ခံမှန်းရတယ်လို့တချိန်တည်းမှာပဲကုံတွယ်ရေးနဲ့နှစ်နိုင်ငံဆက်ဆံရေးမှာထိလေရှလွယ်ကိစ္စတွေမှာသဘောထားကွဲလွဲမှုတွေပိုးပြီးကြီးမားမလာအောင်ကြိုးပမ်းလိုက်မယ်လို့လည်းခံမှန်းနေကြပါတယ်ရှင်။တနင်္လာနေ့ညချမ်းသတင်းအစီအစဉ်ကိုမက်ခင်လေးနဲ့အတူတင်ဆက်ခဲ့တာပါအခုတော့သတင်းပေးပို့ချက်တွေကိုကြည့်ကြရအောင်ပါရှင်ပထမအဦးဆုံးတော့ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘွဲ့တိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုပြောပြမှာပါညီနောင်မဟာမိတ်သုံးဘွဲ့ရဲ့ရှမ်းမြောက်ဒေသစစ်စင်ရေး17ရက်မြောက်နေ့မှာတော့ကိုကန့်ဒေသကွမ်းလုံနန်ခမ်းနဲ့နောက်ချိုဘက်တွေမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေသေးပါMNDA ကဒီကနေ့စခန်းသုံးခုထပ်မံသိမ်းယူလိုက်ပြီးတော့တန်လွင်မြစ်အရှိချမ်းကိုထိန်းချုပ်နိုင်ပြီလို့သတင်းထုတ်ပြန်ထားသလို TNL အဖွဲ့ကတော့နောင်ချိုမြို့နယ်ဂုတ်ထိန်နဲ့ရွှေညောင်ပင်အခြေစိုက်စစ်ကောင်စီစခန်းတွေကိုတိုက်ခိုက်တာတွေရှိနေပါတယ်တစ်တုံညာနှစ်ခွန်စစ်စင်ရေးရဲ့နောက်ဆုံးရစစ်ရေးသတင်းတွေကိုကိုစံကျော်ကပြောပြမှာပါရှင်
ကိုကန့် MNDAA တန်အန် TNL နဲ့ရခိုင် AA ပါဝင်တဲ့ညီနောင်မဟာမိတ်၃ဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ဟာ၁၇ရက်ကြာမြင့်လာတဲ့အချိန်ထိစစ်ပွဲအရှိန်ချော့ကြမသွားပဲရှမ်းမြောက်ဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတာပါဒီနေ့ကိုကန့်ဒေသဘက်ကတိုက်ပွဲအခြေအနေကို MNDAA ရဲ့ပြောရေးဆောင်ွေးရှိသူလီကျာဝင်းက VOA ကိုအခုလိုပြောပါတယ
်ဒီနေ့ရဲ့စစ်ရေးအခြေအနေတော့ဒီကိုကန့်နယ်ထဲမှာပဲတိုက်ပွဲဖြစ်လာများပါတယ်ဗျကိုကန့်ခရိုင်ထဲမှာရှိတဲ့တပ်စခန်း၃ခုကိုထပ်မံသိမ်းပိုက်ရရှိတယ်။တုံးဆန်းကတစ်ခုပြီးရှင်းဝံဒေသက၂ခုပြ။ကွန်လုံဖက်မှာလည်းမင်းရအချင်းအထီတော်ဒီတလွင်နဲ့အရှိဖက်ချမ်းကိုတော့ထိန်းချုပ်ထားနိုင်ပြီ။ဒီနေ့အနောက်ဖက်ချမ်းကိုဆက်လက်ပြီး operation နဲ့ပေါ်ဆောင်နေတယ်။တိုက်ပွဲတွေပြင်းထန်နေတယ်ဗျ
။မဟာမိတ်တုံးခွဲကတပ်စခန်းပေါင်းတရ20ကျော်ကိုတင်ထုတ်ထားပြီးဖြစ်ကြောင်းလဲ MMDA ပြောခွင့်ရကဆက်ပြောပါတယ
်သုံးဖက်ပေါင်းတော့တက်စကန်120ကျော်ပါပြီဗ
ျဒီနေ့မနက်ခင်းမှာတော့နောင်ချုံမြို့နယ်ဂုတ်တွင်းနဲ့ရွှေညောင်မင်းမှာရှိတဲ့စစ်ကောင်စီတက်စကန်တွေကို TNL နဲ့ Mandalay PDF အဖွဲ့တွေပူးပေါင်းတိုက်ခိုက်ခဲ့ပြီးတနင်္ဂနွေနေ့ကတော့နန်းခမ်းမြို့ရဲစခန်းကိုတင်ထုတ်ခဲ့ကြောင်း TNL ကသတင်းထုတ်ပြန်ပါတယ်ဂုတ်တွင်းအနီးကဒေသခံတွေကိုမေးမြန်းရမှာတော့မနက်9:00ကနေနေ့ကင်း7:00အထိတိုက်ပွဲဖြစ်ခဲ့ကြောင်းနဲ့စစ်ကောင်စီကလေကြောင်းကတကြိမ်တိုက်ခိုက်ခဲ့ကြောင်းပြောပါတယ်ညီနောင်မမိတ်အဖွဲ့ကရှမ်းမြောက်ဒေသမှာတက်စကန်100ကျော်နဲ့မြို့လေးမြို့ကိုတင်းုံကြောက်ထုတ်ပြန်တဲ့အပေါ်မှာတော့ဒါဟာဝါဒဖြန့်ပြောဆိုတာသာဖြစ်ကြောင်းစစ်ကောင်စီဘက်ကတုံ့ပြန်ထားပါတယ်ဒီလား2ရက်နေ့မှာကျင်းပတဲ့စစ်ကောင်စီအဖွဲ့အစည်းအဝေးမှာတော့ MMDAA နဲ့ TNL ပူးပေါင်းတက်တွေကရှမ်းမြောက်ဒေသရှိလုံခြုံရေးရဲစခန်းနဲ့ဌာနဆိုင်ရာရုံးတွေကိုတိုက်ခိုက်လာတာနဲ့KIA ကကချင်ပြည်နယ်ရှိလုံခြုံရေးရဲစခန်းတွေကိုတိုက်ခိုက်တာရှိနေကြောင်းဒီတိုက်ခိုက်မှုတွေကိုတံပြန်ချိန်မုံဆောင်တော့မှာဖြစ်ကြောင်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောဆိုထားပါတယ်နောင်ကြုံမြို့နယ်အတွင်းတိုက်ပွဲတွေကြောင်းဂုတ်ထိပ်အနီးနားကကျေးရွာကဒေသခံပြည်သူ400ကျော်ဟာနောင်ပိန်ကျေးရွာကိုတင်းရှောင်နေရပါတယ်လောလောဆယ်ညီနောင်မဟာမိတ်တပ်တွေထိန်းချုပ်ထားတဲ့တိန်းဒီမြို့မှာလည်းမြို့ပေါ်နေပြည်သူတွေဟာဖုံကြီးကျောင်းတွေမှာခိုလုံနေရကြောင်းတိန်းဒီဒေသခံတူကပြောပါတယ
်ဒီဆောင်ကကောင်းမြို့ဝင်ပေါ့နော်ကျောင်းဆန်းမှာတော့ဟိုတီးသေးတော့မထောင်ဘူးကွာအဲတဲ့လူတွေကိုထော်လာကြည့်အစီ30လောက်တော့ထုတ်လာပြီတဲ့မိုင်းပါဖုံးကြောင်းဟဲ့ကိုပို့လိုက်ပြီလို့ပြောတယ်နည်းနည်းတော့ကြံသေးတယ်အဲမြို့ထဲမှာတော့တမြို့လုံးကတော့အဲဖုံးကြောင်းကြီးမှာအပြည့်ရှိတယ်အဲအားဖလောက်ဆိုတော့တမြို့လုံးရဲ့အတိုင်းသားပဲ
တိန်ဒီမျိုးဟာဖုံးလိုင်းတွေပြတ်တောက်နေတာပါဒေတာတွင်အခြေဆိုင်ရွှေဖီမြေတည်င်းဌာနကတော့တိန်ဒီမျိုးစစ်တပ်အခြေဆိုင်ရာနေရာကကြောင်းခန်းဖုံးကြီးကျောင်းမှာစစ်ရှောင်း3000လောက်ရှိတယ်လို့သတင်းထုတ်ပြန်ထားပါတယ်မြို့တွင်နဲ့မြို့အနီးအနားကျေးရွာတွေကပြည်သူတွေဟာနှီးဆက်ရဖုံးတော့ကြီးကျောင်းတွေမှာခိုလုံနေရတာဖြစ်ပြီးစစ်ဘေးဒုက္ခသည်ကခမန်းကြီးစုစုပေါင်း9000နီးပါးရှိကြောင်းနဲ့ဆေးဝါးနဲ့ရိတ်ခအခက်ခဲတွေရှိနေတယ်လို့လည်းဖော်ပြထားပါတယ်တစ်တုံညာနှစ်ခုစစ်စစ်ရေးစက်ပြတ်တာကာလအတွင်းရှမ်းမြောက်ဒေသမှာစစ်ဆောင်စုစုပေါင်း2000ကျော်လာတယ်လို့အရသာသိဆုံးမှုဟာကလေး3ဦးအပါအဝင်ဆက်ရှိဦးရှိပြီးထိခိုက်ဒဏ်ရာရသူ42ဦးရှိကြောင်းရွှေဖီမြေတည်င်းမှာဖော်ပြပါတယ်လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးယုံ UNOCHA ကတော့ရတတပဲ့ကြတိုက်ပွဲတွေအတွင်းအိုးအိမ်စွန့်ခွာထွက်ပြေးရသူ23000ကျော်ရှိပြီးအရင်ကရှိနေပြီးစစ်ဆောင်တွေနဲ့ပါဆိုရင်အခုအခါဒုက္ခသည်စုစုပေါင်း38400ရှိကြောင်းကြာတာပတိနေ့ကတည်င်းထုတ်ပြန်ထားပါတယ်တိုက်ပွဲကြောင့်စီးပွားရေးလုပ်ငန်းတွေရပ်ဆိုင်းသွားတဲ့လောက်ကင်မြို့မှာတော့အခြား ြားဒေသကလာရောက်အလုပ်လုပ်ကင်သူတွေထောင်ထဲချီပိတ်မိနေပါတယ်။အလုပ်လက်မဲ့ဖြစ်ရတာနဲ့လမ်းတွေပိတ်ပြီးကုန်စည်နှုန်းတွေအဆမတန်မြင့်တက်လာတာကြောင့်လောက်ကင်ရောက်နေသူအများစုဟာအခက်အခဲကြကမိပြီးတို့နေရက်ကိုပြန်လာနေကြပါတယ်။ဒါပေမဲ့ချင်းရွှေဟော်နဲ့လောက်ကင်အကြားမှာဖြတ်တန်းခွင့်မပြုလာကြောင့်ကားတွေရာနဲ့ချီပိတ်မိနေကြောင်းမော်တော်ယာဉ်အသင်းတာဝန်ရှိသူတူဦးကပြောပါတယ်။
မနက်ကကကျွန်တော်တို့ကားတွေပြန်ဆင်းလာတာအေးမဖြစ်ဘူးလို့ပြောနေကျွန်တော်ကရောပါရောနာမှာကျွန်တော်လောက်ကအဲ့တဲ့ချွတ်ချော်ကြပါဆိုရင်အရှိတရားလာတော့ရှိမှာ
အချို့တွေကတော့အငားဆိုင်ကနေပြန်သူတွေလမ်းလျှောက်ပြန်သူတွေလည်းရှိကြောင်းသတင်းတွေထွက်ပေါ်နေပေမဲ့ဖုန်းလိုင်းအဆက်အသွယ်ပြတ်တောက်နေတာကြောင့်တိကျအတည်ပြုချက်တော့မရပါဘူးခင်ဗျာ
ဒါကတော့ရှမ်းပြည်မြောက်ပိုင်းကဒီတိုက်ပွဲနောက်ဆုံးအခြေအနေကိုရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်ကပြောပြသွားတာပါအခုတော့ဒီကောလင်းမြို့ကိုထိန်းချုပ်လိုက်နိုင်ပြီဆိုတဲ့အခြေအနေကြည့်ကြရအောင်ပါရှင်စကိုင်းတိုင်းကောလင်းမြို့ကိုဒီကနေ့မနက်ပိုင်းမှာအပြည့်တက်တိုက်ခိုက်တိမ့်ပိုက်နိုင်ခဲ့ပြီလို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကအတည်ပြုတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ရေးဝန်ကြီးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်။ကောလင်းမြို့ရဲစခန်းအချုပ်ထဲကနိုင်ငံရေးအမှုနဲ့ဆွဲချက်တင်ဖမ်းဆီးခံထားရသူ83ဦးကိုလည်းကယ်ထုတ်နိုင်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေက VOA ကိုပြောပါတယ်။ကောလင်းမြို့နောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုကိုဝင်းခန့်မောင်ကပြောပြမှာပါရှင်
။နိုဝင်ဘာ6ရက်တနင်္လာနေ့မနက်7:00ဝန်းကျင်မှာပဲကောလင်းမြို့တစ်မြို့လုံးကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့မဟာမိတ်ပူးပေါင်းတပ်တွေကတင်လိုက်ပြီးလို့ကောလင်းခရိုင်တပ်ရင်း2ရဲ့တပ်ဖွဲ့ဝင်ကိုထောင်းနေကအခုလိုပြောပါရယ
်ကောလင်းမြို့ကအကုန်လုံးပြတ်တင်လိုက်ပါပြီတမြို့လုံးကိုအကုန်တင်လိုက်ပြီဗျာမနေ့တုန်းက7နာရီမနေ့7နာရီလောက်ခရေကအကုန်လုံးပြတ်ထွက်သွားတာပြတ်ထွက်သွားတာဆိုတော့မနေ့ကိုအစောကြီးမရှင်ဆွေးမရှင်ဆွေးတဲ့ခါကျတော့ဟိုထေလုံးထဲမှာကျန်တဲ့ဟာတွေကျန်တဲ့ဟာတွေကဝန်သူဘက်ကအကုန်ပြန်ထွက်သွားကုန်တာကြာကျွန်တော်တို့အကုန်ရှင်းလင်းရေးဝင်ပြီးတော့ဒီလေကမှရှိတဲ့ကြံတဲ့ဒီသူတွေလည်းကျထုတ်ပြီးဖြစ်တော်စီဘက်ကသူမှန်ဖမ်းမိတာက2ရောက်တော့ရတယ်ဗျာ2ရောက်ရတာက3ရောက်ကတော့ကျွန်တော်ခေါ်လာရင်တွင်းမှာဝါလုသွားတယ်ဖြီသွားတယ်နောက်တစ်ရောက်ကတော့ဖြီကြီးတယ်ဗျာကျွန်တော်တို့
ကောလင်းမြို့တွင်ကစစ်ကောင်စီတပ်တွေအခြေပြုတက်ဆွဲထားတဲ့ကောလင်းရဲစခန်းအာထာကတိထက်တန်းကြောင်းမြေစရင်ယုံမြမစီပွားရေးဗန်နဲ့ထွေထွေအုပ်ချုပ်ရေးယုံတို့ကိုတိုက်ခိုက်သိမ်းပိုက်ခဲ့တာဖြစ်ပါတယ်ကောလင်းခရိုင်တပ်ရင်း1နဲ့ရခိုင်တပ်တော် AA ပူးပေါင်းတဲ့တပ်ဖွဲ့တွေကကောလင်းမြို့အရှိချမ်းနဲ့ကောလင်းခရိုင်တပ်ရင်း1နဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA တို့ပူးပေါင်းတဲ့အဖွဲ့တွေကကောလင်းမြို့အနောက်ချမ်းတို့ကိုအတူပူးပေါင်းတိုက်ခိုက်ကြတာဖြစ်တယ်လို့ကာကွယ်တပ်ဖွဲ့တွေကပြောပါတယ်အခုလိုကောလင်းမြို့ကိုသိမ်းပိုက်နိုင်တာဟာစကိုင်းတိုင်းတွင်မှာခရိုင်မြို့အဆင့်ကိုပထမဆုံးအချိန်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာဖြစ်တယ်လို့ဒေသတွင်းကာကွယ်အဖွဲ့တွေကကြေညာသလိုမြို့သားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနကလည်းအတီးပြုတ်တဲ့ထုတ်ပြန်ထားပါတယ်။ကောလင်းမြို့ရဲစခန်းကိုနိုဝင်ဘာ9ရက်နေ့ညနေပိုင်းမှာဝင်သိမ်းနိုင်ခဲ့ပြီးရဲစခန်းရဲ့အချုပ်မှာဖမ်းထားတဲ့နိုင်ငံရေးမှုနဲ့ဆွဲချက်တင်ခံထားသူ83ဦးကိုလည်းကယ်ထုတ်နိုင်ခဲ့တယ်လို့ကိုဒေါင်းနီကပြောပါတယ်။ရဲစခန်းကိုသိမ်းပိုက်ရမှာလက်နက်နဲ့ကြီးအမြောက်များလည်းတင်စီရမိခဲ့တယ်လို့ဆိုပါတယ်
။မနေ့တုန်းကရဲစခန်းဝင်တဲ့ဟာကဒီ1983ရောက်ကျွန်တော်တို့မှာစီရင်တဲ့တိတိကျအကုန်လုံးကယ်ထုတ်နိုင်ခဲ့တယ်ဗျ။ရဲစခန်းကမနေ့ကမှရတာအမကြီးကျွန်တော်တို့ရေမြောင်းနေဖို့တို့ရေမြောင်းနေမှရဲစခန်းကိုရတာဗျကျွန်တော်တို့တနက်တီကလက်လက်တီကတော့အဲ့ဒီကလက်လက်နဲ့ကြီးနဲ့အပြည့်အစုံကတော့40ဟိုလက်လက်40ကျော်ရတယ်ဗျမျိုးစုံလက်လက်40ကျော်ရတယ်ပြီးတော့ဒီ1000ကျော်စီရင်နဲ့ဟိုသင်္ကေရတယ်ဗျ1983ရောက်ရှိတဲ့ဟာကိုကျွန်တော်တို့အကုန်လုံးဟိုစနစ်တကျနဲ့အကုန်လုံးခေါ်ထုတ်နိုင်ခဲ့တယ်ဗျ
တိုက်ပွဲဖြစ်စဉ်အတွင်းမှာကောလင်းမြို့ကိုစစ်ကောင်စီလေကြောင်းကနေအကြိမ်20ကျော်တိုက်ခိုက်ခဲ့တယ်လို့ကာကွယ်အဖွဲ့တွေကပြောပါတယ်စစ်ကောင်စီဘက်ကတိုက်ပွဲဖြစ်ရာနေရာတွေဖြစ်တဲ့ဝန်းတိုကန့်ဘလူစားတဲ့ဒေသတွေကိုလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိခဲ့တာကြောင့်နေအိမ်ပျက်စီးတာနဲ့ထိခိုက်ဒေဆုံးတာတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်ကောလင်းမြို့မှာခံမှန်းခြေအဖြစ်ဒေသခံ6000ကျော်ရှိပါတယ်စစ်ရှောင်ကူညီသူတွေကဒေသခံတွေကိုကယ်ထုတ်ပြီးစစ်သေးရှောင်နိုင်မဲ့နေရာတွေကိုခေါ်ထုတ်ပေးတာရှိပေမဲ့တချို့ဒေသခံတွေကမြို့ပြင်ကိုမထွက်ဘဲမြို့ရင်းမှာပဲနေနေကြတယ်လို့ဆိုပါတယ်ဒီကနေ့မှာကောလင်းမြို့ကိုသိမ်းပြီးလို့ထိတွေ့တိုက်ပွဲတွေပြီးပြီဆိုပေမဲ့ကောလင်းမြို့ပေါ်ကိုလေကြောင်းကနေထပ်မံဘုံကျဲတိုက်ခိုက်လာမှာကိုကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ရှောင်ကူညီသူတွေကစိုးရိမ်လာကြောင်းဒေသခံအားလုံးမြို့ပြင်ထွက်ပြီးစစ်ရှောင်ကြဖို့ဖြောင်းဖြားနေတယ်လို့စစ်ရှောင်ကူညီသူတို့ကအခုလိုပြောပါတယ
်ကျန်တဲ့ဟာကတော့ကျန်နေရဗျာဟိုလိုကြီးမဆက်တဲ့လူတွေလည်းရှိတယ်ကျွန်တော်တို့ရသလောက်ကတော့နားလဲအောင်ဖြောင်းပြပြီးမှထုတ်နေတယ်ဘုံချမှာပူရတယ်ကျွန်တော်တို့ဒီတိုင်းသူရှိနေတဲ့ခါကြောင့်မို့လားဟိုဟာရဟရင်နဲ့ပြစ်တာဟိုစိုက်ကနဲ့ဒီတက်နေစီနဲ့ပဲပြစ်တာအဲ့လိုလူမရှိတဲ့ခါကျရင်သူတို့လူတွေမရှိတဲ့ခါကျရင်ဘုံချလိုက်မှာပူရတယ်အဲ့ကြတော့ဆက်ပါစီမှကျွန်တော်တို့အကုန်ဖြောင်းပြပြီးမှတော့ထုတ်နေတယ် ီရတယ်လို့တော့ကျွန်တော်တို့တမျိုးလုံးကိုပတ်ထည့်ပြီးမှရှင်းဟိုရှားကြီးရရှားကြီးတော့ဟိုဝင်းချခတ်ထားတဲ့အိမ်တွေပါတွေကတော့ဟိုအပြစ်ကြီးကြီးမှပဲဟိုလိုတဲ့ခင်ဗျားအိမ်နဲ့ဆုံးလမ်းမှာကျဆုံးနေတဲ့အားကျတော့မြို့သီးရုပ်လောင်းတလောင်းရင်မြို့သားရုပ်လောင်းတလောင်းရင်အဲ့ဒါတွေ့ရတယ်ဗျာပြီးတော့ကျွန်တော်တို့ကျော်စီယာအကြောင်းမှာပေါင်ကိုစကားစားပက်ကပြင်လိုက်လို့တနက်ကကိုပေါင်ကိုမှန်လိုက်တဲ့တိုင်ရနဲ့တိတိလုံးပြီးဆုံးသွားတဲ့မင်းကလေးတယောက်လေအဲ့ဒါပဲရှိရတယ်ဗျာအဲ့ဒါသတိဆုံးတော့မရှိတော့ဘူးတွေ့ရအောင်ဗျာ
ကောလင်းမျိုးဘော်ကနေထွက်လာကြတဲ့စစ်ပေးချောင်းတွေအတွက်ကောလင်းနယ်တစ်ခုလုံးကလေထိုင်ရေးနဲ့စားတောက်ရေးအားလုံးကိုတာဝန်ယူဆောင်ရွက်ပေးကြတယ်လို့စစ်ဆောင်ကူညီသူတွေကဆိုပါတယ်။စကိုင်းတိုင်းတွေကကောလင်း၊ကလေး၊တမူး၊မြောင်းဒီပဲရင်စားတဲ့ဒေသတွေနဲ့မကွေးတိုင်းတွေကကံကောစားတဲ့ဒေသတွေမှာစခန်းသိမ်းတိုက်ပွဲတွေဖြစ်လာပြီးတစ်တုံညာနှစ်ကုန်စစ်စီစတင်ပြီးတပတ်ကျော်ကြာမှစကိုင်းတိုင်းတွေမှာလည်းစီအေရှင်ကတဟုံတို့ပို့ပြီးမြင့်တက်လာနေတာဖြစ်ပါတယ်ခင်ဗျာ
ကိုဝင်းခတ်မောင်ပြောပြသွားတာပါအခုလိုရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေနဲ့ဒီစကိုင်းတိုင်းဒီကောလင်းမြို့ကတိုက်ပွဲတွေအကြောင်းကြားခဲ့ရပြီးရဲ့တစ်ချိန်တည်းမှာပဲဒီအာနာသိန်းစစ်တပ်ကိုတော်လန့်ဆန့်ကျင်နေတဲ့ကီနီပူပေါင်းတပ်ဖွဲ့တွေကလည်းဒေတာတွင်တိုက်ပွဲတွေဆင်နွှဲဖို့ပြင်နေကြပါတယ်ဖရူဆိုတောင်ပိုင်းမှာစစ်ကောင်စီတပ်တွေအင်အားတိုးချဲ့ထားပြီးတော့အစ်စ်အနေထားပြင်ထားချိန်မှာပဲတိုက်ပွဲမဖြစ်ပွားတာကြာပြီးဖြစ်တဲ့ဖရူဆိုမြို့နယ်မြောက်ပိုင်းမှာပြစ်ခတ်တိုက်ခိုက်မှုတွေပြန်ပြီးဖြစ်ပွားလာနေပါတယ်ကြားပြည်နယ်ဒေတာအခေါ်ကီနီပြည်နယ်တွင်ကစစ်ရေးအခြေအနေသတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပြမှာပါရှင
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကီနီပြည်နယ်ထဲမှာတိုက်ပွဲတွေမကြာခဏဖြစ်ပွားခဲ့တာကြောင့်တိမ့်နဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆွန့်ခွာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာညီနောင်မအမိတ်၃ဘွဲ့ရဲ့စစ်စင်ရေးစတင်ခဲ့ပြီးတဲ့နောက်ပိုင်းမှာတော့စစ်တပ်ခံနေရတဲ့ဒီဒေသတွေမှာစစ်ကောင်စီတပ်တွေဟာစစ်အင်အားတိုးချပြီးတပ်ဖြန့်ထားသလိုဒေသတွေလက်နက်ကိုင်တော်လှန်နေတဲ့အဖွဲ့တွေကလည်းအင်အားပြန်စုနေတာကိုတွေ့ရပြီးနေရာတော်တော်များများမှာနှစ်ဖက်အဖွဲ့တွေအသင့်အနေထားရှိနေကြတာပါ။အော်တိုဘာလ31ရက်နေ့မှာတော့ကယားကရင်နီတော်လန်ရေးတပ်ပေါင်းစု KRU အဖွဲ့ကလိုက်ကော်မြို့နယ်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့အဖြစ်ပြောင်းလဲလိုက်တာဖြစ်ပြီးတော့အခုကရင်နီပြည်နယ်ထဲမှာတိုက်ခိုက်နေတဲ့တော်လန်ရေးအင်အားစုအားလုံးတိုက်ပွဲအချိန်မြင့်တင်ကြဖို့ညှိနှိုင်းနေပြီလို့လိုက်ကော်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတို့က VOA ကိုပြောပါတယ်
ဒီတက်ပွဲဝင်တဲ့ဒီမှာတော်လေးအဖွဲ့ရတာအလုံးပြီးချာညီနိုင်တိုင်းနေကြပါလေဒီစီရီပုံဖော်မယ်ဆိုလဲအလုံးပေါ့နော်အခုလည်းမြင်နေရဆိုတာလည်းညီလာမမြင်ပါဘူးပေါ့နော်ကိုယ့်လောက်ကိုယ်တော့လုံနေကြတာပေါ့အလုံးဒါပေမဲ့အချိန်တစ်ခုလည်းစောင့်နေကြတာပေါ့ဟုတ
်လိုက်ကောမှာအခုမျိုးတွင်းမှာရောမျိုးပြင်မှာပါစစ်စေးရေးတွေတင်းကျပ်လာသလိုပြီးခဲ့တဲ့ရက်ပိုင်းကလိုက်ကောမျိုးနဲ့မလန်းမကန်းမှာနှစ်ဖက်ပြစ်ခတ်တံတွေကြားနေရတယ်လို့လိုက်ကောမှာလာရောက်ခိုလုံနေတဲ့ဒီမော့ဆိုစစ်ဆောင်တအူးကပြောပါတယ်ဖရူဆိုမြို့နယ်မြောက်ဖက်ဖရူဆိုဒီမော့ဆိုဂျားကသီပေါ်ဆိုကျေးရွာအုပ်စုဘက်မှာတော့တိုက်ပွဲတွေပြန်ဖြစ်နေပါတယ်ဖရူဆိုဒေသခံတူကတော့တိုက်ပွဲတွေဟာအခုရက်ပိုင်းအတွင်းမှာပြန်ပြီးဖြစ်နေတာလို့ VOA ကိုပြောပါတယ
်ဒါကဒီနေ့ကတော့ခေါရနော်စနေနေ့ညနေတခေါက်တော့မြို့နယ်မနေ့ပေါ့မနေ့ဆိုရင်နာခွဲတော့မှာတခေါက်ဒီပေါ်ဆိုတမဝန်ဒီပေါ်ဆိုမမတော်ရတဲ့ကြာတမပေါ့ဆက်ကတော့အဲ့မကတော့ပြတ်ကဖြစ်နေသူအသက်ပြည့်ပြတ်လာတော့ဖြစ်ပြီးသက်ဝင်နေတဲ့ပတ်ရောက်ရှိတော့ဘောနော
်ဖရူဆိုဒီမော့ဆိုပြောင်စုလမ်းမကြီးတွေကိုစစ်ကောင်စီကစိုးမိုးနိုင်မှုတိုက်အင်အားဖြန့်ကျက်ချထားသလိုဖရူဆိုမျိုးနယ်ကနေတောင်ဘက်ကိုဆင်းလာတဲ့ဖရူဆိုဘောလခဲလမ်းမကြီးတစ်လျှောက်နဲ့ထားလဲကျေးရွာဘက်မှာလဲစစ်ကောင်စီကအင်အားပြည့်နဲ့နေရာယူထားတာပါတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တဲ့ထားလဲကျေးရွာမှာလက်ရှိနှစ်ဖက်ထိတွေ့တိုက်ခိုက်မှုတွေမရှိပေမဲ့လဲဒီကနေ့မနက်ပိုင်းအထိလက်နက်ကြီးပစ်ခတ်တံတွေကြားနေရဆဲပဲလို့ဖရူဆိုဒေသခံကပြောပါတယ်
အမေတကနေတယ်ဆိုမှလည်းအတော့ဆက်ရှိတယ်ဆိုတော့အရာရာလောက်ခုတိပြလို့မရဘူးပေါ့အဲ့တော့လေနေရမယ်ဆိုတော့ခုတိပေါ့ဒီတိုင်းသူရတော့မှဆရာပြောလို့မရတော့ဘူးညတော့မှသူရမင်းညဆိုရှင်လည်းညနေပါမှသူရဒီရဆိုမင်းညဆိုလည်းသူရ
ကြားပြီးနေဖရူဆိုမျိုးရဲ့တောင်ပိုင်းဘောလခဲကနေထိုင်းနိုင်ငံဘက်သွားတဲ့ဖားဆောင်မဲဆဲအထိလမ်းကြောင်းပေါက်တဲ့လမ်းမကြီးတစ်လျှောက်လုံးစစ်တပ်တွေတပ်ဆွဲထားပြီးအင်အားပြည့်နဲ့အသင့်အနေထားမှာရှိနေစေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒီအချိန်ကစပားရိတ်သိမ်းချိန်ဖြစ်တာမို့လို့တော်လန်ရေးတပ်အင်အားတွေကတော့တိတ်ပြီးတိုက်ပွဲဖော်ဆောင်လို့စိတ်မရှိကြဘူးလို့လည်းဒေသခံတူကပြောပါတယ်။စစ်တပ်ကတပ်စခန်းချထားတဲ့နေရာတော်တော်များများတပ်အင်အားရှိနေစေဖြစ်တာမို့စစ်တပ်ဘက်ကထိုးစစ်ဆင်လာရင်တော့တိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့ဒေသခံတွေကယူဆကြပါတယ်။လက်တလောကီနီဘက်ကစစ်ရေးတည်င်းနဲ့ပတ်သက်လို့ စစ်ကောင်စီဘက်ကထုတ်ပြန်တာမျိုးမရှိသေးသလိုကြားပြီးနယ်အစိုးရပြောခွင့်ရှိသူလူမှုရေးရဝန်ကြီးဦးအောင်ဝင်းဦးကိုလည်းဆက်သွယ်မေးမြန်းခဲ့ပေမဲ့အခုထိပြန်လည်ဖြေကြားခြင်းမရှိသေးပါဘူးခင်ဗျာ
။ကိုငိမ့်ချန်းပြောပြသွားတာပါ။အခုတော့ကျမတို့ဒီအချင်းတောင်ထဲမှာထိမ့်သိမ်းခံထားရတဲ့သမရဦးဝင်းမြင့်ကိုမိသားစုနဲ့တွေ့ဆုံခွင့်ပေးပြီဆိုတဲ့အခြေအနေကြည့်ကြရအောင်ပါ။NLD အစိုးရသမရဦးဝင်းမြင့်မိသားစုနဲ့ထောင်ဝင်စာတွေ့ခွင့်ရတယ်လို့အချင်းတောင်နဲ့နှိဆက်သူတဦးက VOE ကိုအတည်ပြုပါရတယ်။ကျမရေးကောင်းမွန်တယ်လို့လည်းပြောပါရတယ်။ဒီသတင်းရန်ကုန်ကပေးပို့ထားတာကိုမမသစင်အောင်ကပြောပြမှာပါရှင်
။ဖန်စီထားသူတွေကိုမိသားစုတွေနဲ့ဒီသတင်းပတ်ထဲတည်ဆုံခွင့်ပြုထားတဲ့အချိန်တောင်ငူထောင်မှာသမရဦးဝင်းမြင့်ကိုဇနီးဖြစ်သူသမရကတော့ချိုချိုသွားတွေ့ဆုံခွင့်ရခဲ့တာဖြစ်ပါရဲ့။အသေးစိတ်အခြေအနေမသိရပေမဲ့သမရကြီးအနေနဲ့ကြမ်းကြမ်းမာမာရှိတယ်လို့ထောင်နေနီးဆက်သူတူက VV ကိုအတီးပြူပါတယ်
။ဟောသူကအကူငန်းကြီးရလားတွေ့တာဟုတ်တယ်တွေ့တာဟုတ်တယ်။ဒီမှာဒီအတိုင်းကိုပြီးခဲ့တဲ့ဘက်ဆိုလာမကြည့်တွေ့တာလေ။အမပြောတာအမပြောတာတမန်ကောင်းတယ်လို့ပြောပါတယ
်။စစ်ကောင်စီဟာအဝိမြင့်ကိုဒီနှစ်ဇန်နဝါရီလမှာနေပြည်တော်မှာလှည့်ဝဲထားတာကနေတောင်ငူထောင်ကိုပြောင်းလိုက်တာပါ။သမရအဝိမြင့်ဟာစစ်တပ်အာဏာသိမ်းချိန်2021ခုနှစ် February တရနေ့ကလေးကဖမ်းဆီးခံရပြီးစစ်ကောင်စီကအမှုပေါင်း၈မှုနဲ့သူ့ကိုတရားစွဲဆိုခဲ့ပါတယ်။ဒီ၈မှုတွေသူ့ကိုကနဦးထောင်ဒဏ်၁၂နှစ်ချမှတ်ထားတာကနေထောင်ဒဏ်တချို့ကိုစစ်ကောင်စီကလျှော့ပေါပေးလိုက်တဲ့အတွက်လက်ရှိမှာထောင်ဒဏ်စုစုပေါင်း၈နှစ်ကြာခံနေရတာဖြစ်ပါတယ်။ COVID ဖြစ်ပေါ်တဲ့အချိန်ကစလို့ COVID စီးပင်းစီကံရထောင်ဝင်စာတွေ့ခွင့်ကို NLD အစိုးရလက်ထက်ကစပြီးတော့ပိတ်ပင်ထားတာပါ။အဲဒီနောက်အနာသိန်းစစ်ကောင်စီလက်ထက်မှာလည်းတခြားနေရာတွေမှာကိုဗစ်စီကံတွေဖြေလျှော့ပေးခဲ့ပေမဲ့ထောင်ဝင်စာတွေ့ခွင့်ကိုတော့ဖြေလျှော့ခဲ့တာမရှိဘဲပြီးခဲ့တဲ့အောက်တိုဘာ24ရက်ကမှပြန်ပြီးတော့တွေ့ခွင့်ပေးခဲ့တာဖြစ်ပါတယ်။ထောင်ဝင်စာလူတွေ့ခွင့်အတွက်အိမ်တော်စုစီရင်တဲ့ရဲစခန်းထောက်ခံစာ၊ရက်ွက်ထောက်ခံစာနဲ့ကိုဗစ်ကာကွယ်ဆေးနှစ်ကြိမ်ထိုးပြီးကြောင်းထောက်ခံစာတွေပါဖို့လိုတယ်လို့အကျဉ်းဦးစီးဌာနကထုတ်ပြန်ပါတယ်။ဒီကနေ့ဥဝေးမြင့်မိသားစုတွေ့ခွင့်မှာလည်းဒီချက်လက်တွေတင်ပြခဲ့ရတယ်လို့အဲ့နီးဆက်သူကပြောပါတယ်အောက်တိုဘာ24ရက်ကစပြီးအချင်းထောင်တွေမှာထောင်ဝင်စာလူတွေ့ခွင့်ပေးဖို့စစ်ကောင်စီဘက်ကစီစဉ်ခဲ့ရမှာအချင်းသားတူကိုတလားတစ်ကြိမ်တစ်ခါတွေ့ခွင့်25မိနစ်နဲ့တွေ့ဆုံခွင့်ပေးပေမဲ့အခက်အခဲတွေကြုံရတယ်လို့နိုင်ငံရေးအချင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကတာဝန်ရှိသူတူကပြောပါတယ
်ထောင်ဝင်စာတွေ့ခွင့်ရဖို့အတွက်ကိုထောင်ဝင်တကောင်စီရင်အမှတ်ပုံတင်တကယ်ထောက်ခံစားရက်ွက်ထောက်ခံစားကိုဗစ်ဆစ်ဆီးပြီးကြောင်းကိုဗစ်ဆေးထိုးပြီးကြောင်းဆိုတဲ့ဟာမျိုးတွေဒီထောက်ထားတွေတောင်းတယ်တချို့မျိုးပုံမှာနေတဲ့သူတွေအတွက်ဒီထောက်ထားတွေကရနိုင်မယ်မဲ့တချို့ရွာတွေမှာရှိတဲ့သူတွေဆိုလို့ရှိရင်ဒီလိုထောက်ထားမျိုးတွေကမရနိုင်ဘာကြောင့်လဲဆိုတော့ကျွန်တော်ထောက်ထားတော့သကိုင်းမကွေးပဲဆိုလို့ရှိရင်သူကရွာလုံးကျွမီးရှို့ခံပြီးတော့ထွက်ပြေးတင်းချောင်နေကြရတာအဲ့ဒီချိန်ကမိသားစုဝင်တွေကတချို့ကကျင်းောင်ထဲမှာရောက်နေတဲ့အခါမှာသူထောက်ခံစားတော်တွေကိုဘယ်ရက်ရက်ရဘယ်ရောကြီးစီမှာသွားပြီးတော့ထောက်ခံစာယူရမှာလေပေါ့ဒီခါကျတော့တချို့ဆိုလို့ရှိရင်တကောင်စင်းတွေရောပါတွေရောအကုန်လုံးဒီမီးရဲကိုပါသွားတဲ့အခါမှာပျောက်ဆုံးသွားပြီအဲတချို့နေရာတွေမှာဆိုလို့ရှိရင်တကောင်စင်းဟိုရှိချင်ပါတော့ရှိကြမှာလေအဲဒီလိုအခက်အခဲမျိုးတွေရှိရအဲ့ဒါတွေကထောင်ဝင်စာတော့တွေ့ခွင့်ပေးတယ်ဒါပေမဲ့မင်းတို့လိုနေရာမျိုးတွေကမတွေ့နဲ့ဆိုတဲ့သဘောမျိုးပဲဖြစ်သွားအဲ့ဒါကဒီလူတွေဆိုမင်းတို့ထောင်ဝင်စာလာမတွေ့နေလို့ပြောလိုက်တဲ့သဘောမျိုးပဲဖြစ်တယ
်လက်ရှိမှာဦးဝင်းမြင့်ရှိနေတွေကိုလည်းအမှုနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပုံမှန်144ဥပဒေထုတ်တားမြစ်ပိတ်ပင်ထားပါတယ်။လက်တလုံးမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်အပါဝင် NLD တိုင်းပြည်နယ်ဝန်ကြီးချုပ်တွေကတော့အခုချိန်ထိမိသားစုနဲ့တွေ့ဆုံခွင့်မရသေးပါဘူးရှင
်။မမြသစင်အောင်ပြောပြသွားတာပါ။တနင်္လာနေ့ညချမ်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိတိုက်ရိုက်တင်ဆက်နေပါတယ်။ကျမတို့စီစဉ်တွေကိုလိုင်းတိုမီတာ32ကနေလဲဖန်ယူနားဆင်နိုင်ပါတယ်ဒါအပြင် Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလဲဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One clickခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဒေချင်းတင်နေရကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
။အ ခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ပြမှာပါပထမအဦးဆုံးတော့သတင်းတောက်မှတ်စုအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါရှင်ရှမ်းပြည်နယ်မြောက်ပိုင်းမှာကိုကန့် MNDAA တအန်း TNL နဲ့ရခိုင်တပ်တော် AA စတဲ့ညင်အောင်မဟာမိတ်၃ဘွဲ့အောက်တိုဘာလ29ရက်နေ့မှာစတင်ခဲ့တဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးအတွင်းမှာစစ်ကောင်စီတပ်ဖွဲ့နဲ့တိုက်ပွဲတွေအကြောင်းတခါတပတ်အတွင်းအခြေအနေတွေကိုဘလို့ဖြစ်ထွန်းမှုတွေရှိနေတယ်လဲဆိုတာကိုရန်ကုန်ကသတင်းတောက်မှတ်စုဖြစ်ပေးပို့လာတာကိုကိုသားညုံကပြောပြမှာပါရှင်
မြန်မာနိုင်ငံရဲ့လက်ရှိဖြစ်ပေါ်နေတဲ့ပြည်ပခါတွေနဲ့သဘောအဘေးအန္တရာယ်ကြောင့်နေရစွန့်ခွာထွက်ပြေးနေရသူတွေအပါဝင်ထိခိုက်ပျက်စီးဆုံးရှုံးတာတွေမပြတ်ရှိနေလို့လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေပေါ်မှာပိုပြီးတော့ဆိုးဝါးစေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရည်မှုယုံ UNOCHA ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီအစဉ်ကမှာဖော်ပြပါရယ်လူပေါင်း2,000နီးပါးဟာလည်းစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေတယ်ဆိုပြီးတော့ဖော်ပြထားပါရယ်နေရစွန့်ခွာထွက်ပြေးနေရသူတွေတဲ့တချို့ကဒီဝိုးလလန်ဘေးကင်းရာစီသွားနိုင်ဖို့ခက်နေပြီးတော့လက်နက်ကန်ပြိပခါတွေဖြစ်ပွားရာနေရာတွေမှာပဲကြုံအားကြပန်းနေထိုင်နေကြရတာပါစစ်ကောင်စီတပ်နဲ့ဒေသခံလက်နက်ကန်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းမှာဆိုရင်လဲစစ်ရှောင်သူဥယျာဉ်ဟာပိုးပြီးတော့များလာနေပါတယ်နေမီတဲ့ကိုပါသွားလို့တောထဲမှာပဲထိုးပြီးတော့ဖြစ်သလိုနေရသူတွေဟာအာနာရှင်ဆန့်ကျင်ရေးအတွက်ရတဲ့နီလန်နဲ့ပါဝင်ကြရတယ်လို့စကိုင်းတိုင်းတဲ့ကစစ်ရှောင်တွေကိုကူညီပေးနေသူတူကခုလိုပြောပါတယ်
အဓိကကတော့ကျွန်တော်တို့ဘက်ကတချို့ဒေသတွေမှာကစစ်ပေးဆောင်နေညားနေတယ်မိုးရွာတွေလည်းဖြစ်တော့စိုက်ချိန်ပြိုးချိန်ဆိုတော့အဓိကအပြင်ညပိုင်းကျွန်တော်တို့စစ်အာဏာရှင်တော်လန်ရေးစကားတွေပတ်ချင်းတွေကိုပြပြီးတဲ့အခါမှာပြည်သူလူထုကိုဟောပြောဝဲတွေစီယုံရေးတွေလုပ်ဖြစ်တာများတယ်ဗျစစ်ဖြစ်နေတဲ့ဆုံးဆိုတော့လေအွန်လိုင်းတုံဆဲမှုကလည်းတိတ်မရှိတဲ့အခါမှာonline မှာဘာတွေဖြစ်ပြနေတယ်လဲပြောပြရတာမျိုးတွေပါဒါကျွန်တော်ရှိတယ်ပေါ့ဒီစစ်အနိုင်တိုင်းစကားတွေကျွန်တော်တို့ပြတ်သားရတယ်ဆိုတဲ့နေရာမှာလည်း online လူတိုင်းမသုံးပြတော့ဒီလိုလေးတွေရှိနေပါတယ်ဆိုတော့ပြတ်သားရင်လည်းစီယုံကြီးကိုကျွန်တော်တို့သွားနေကြရတယ်လမ်းစဉ်ပေါ့ဗျာ
စစ်အနာသိမ့်ပြီးတဲ့နောက်ပိုင်းပေါ်ပေါလာတဲ့လက်နက်ကိုင်ပြိပခါတွေဟာနိုင်ငံတစ်ဖက်နေရာအတော်များများမှာနေစဉ်ဒီပါရှိနေပါတယ်မြန်မာနိုင်ငံမှာနေပြည်တော်ကလွယ်လို့တခြားဒေသတွေမှာမြေမြုပ်ပိုင်းကြောင့်ရတားသေးချေထိခိုက်မှုတွေတိုးလာနေတယ်လို့ UNOCHA ကဖော်ပြပါရယ်အရတားတွေဟာတိုက်ပွဲဖြစ်ပွားရာဒေသတွေအပြင်အနီးပတ်ဝန်းကျင်မှာရှိတဲ့နေရာမျိုးတွေမှာလည်းလက်နက်ကြီးရန်နောက်စစ်တပ်ကရွာတွေကိုမကြာခဏဝင်လာမျိုးတွေရှိလို့တချို့ကနေရာကိုမပြန်ရဲပဲဖြစ်နေပါရယ်မြန်မာနိုင်ငံအောက်ပိုင်းသတင်းဓာတ်ရိုက်တိုင်းဗိတ်ခရိုင်သတင်းဓာတ်ရိုက်မြို့နယ်ကကြီးရွာတွေမှာလည်းဒေသခံတချို့ဟာသူတို့ရဲ့နေရာစီကိုပြန်ဖို့အတွက်ကြောက်လန့်နေကြတယ်လို့ဒေသခံတူကပြောပါရယ်
ဆောင်းဝင်နေရင်ရှိဝါပါအဓိကလိုအပ်တယ်နော်ကျွန်တော်ဖုန်းပါလေအဲသူတို့နေရမောသူတို့စေချောင်းတာတော့မဟုတ်ဘူးကျွန်တော်သူတို့အဲအချောက်တနေရကိုလော်ဘီဆိုအဲ့လိုအဲဦးကြီးတွေထဲမှာကုလေးထဲမှာအစူလိုက်အစူလိုက်တဲတွေထိုးပြီးဆိုနေတယ်အဲ့တော့စေချောင်းစကက်ပုံစံမျိုးပေါ့အစူလိုက်တဲထိုးတယ်တဲထိုးတယ်ဆိုတော့ဒါမှအစူလိုက်အစူလိုက်နေကြတယ်အဲ့လိုပဲအဲ့လိုပဲနေကြခင်ဗျအဲသူတို့ရောက်လေအချိန်မရွေးစေချောင်းထိုးတော့နိုင်တဲ့အချိန်နေတဲ့ရှိတယ်ပြောဆိုသူတို့ရောလေးကဆက်ကဆောင်အမြင်နဲ့ဝင်တော့ပြီးဝင်ဖန်တော်လို့ပြောဆိုဝင်မဖေးတဲ့မင်းမကြီးနဲ့လက်ထောက်တော်လို့အဲ့တော်လေးမျိုးကခဏခဏလုံနေတယ်ဆိုတော့လေသူတို့နေရဝင်နေလို့ရှင်းမပြဘူးအဲ့လိုဖြစ်နေကြဆက်ကလေလက်မမီတယ်လေလက်မမီပဲနဲ့လောနေပြောလဲခြေချလိုက်လဲအများကြီးရှိပြောစည်းရည်တွေမရောပဲနဲ့ပြောတယ်ပေါ့လို့လည်းမရောအဲ့လိုအနေထောက်လဲရှိကြ
တိုက်ပွဲတွေနဲ့စစ်ပေးဒုက္ခသည်တွေတနည်းတစ်ခြားတိုးလာနေတဲ့ကိုယ်နိုင်ငံမှာလုတ်ကန်စားတော့ဖို့ခက်ခဲလာခြင်းတချို့ကလည်းပြပမှာအလုပ်လုပ်ကင်ဖို့ကြိုးပမ်းနေကြပါတယ်။နှစ်နိုင်ငံကြားတရားဝင်လုံသားဆီလွတ်တဲ့ဒေပါဝင်နိုင်ဖို့ကိုလှုပ်ဆောင်လာကြတာဖြစ်ပါတယ်။နိုင်ငံတကာအလုပ်သမားများအဖွဲ့ ILO ရဲ့အစီအစဉ်ထဲမှာတော့မြန်မာနိုင်ငံမှာကိုဗစ်ကာယရောဂါနဲ့အာဏာသိမ်းမှုတွေကြောင့်လူမှုစီးပွားအခြေအနေအလုပ်ကင်ရရှိနှုန်းနဲ့အလုပ်ရည်သွေးပြင်ကုန်ထုတ်ဆွမ်းအားဆက်ပြီးတော့ကျဆင်းနေတယ်လို့ဖော်ပြထားပါတယ်။အလုပ်သမားတွေရဲ့အခြေခံရပိုင်ခွင့်ခေါင်းပုံဖြတ်ခံရတာတွေဟာကိုဗစ်ကပ်ပြီးနဲ့အာဏာသိမ်းကာလမတိုင်ခင်ကတည်းကအခြေခံလုပ်သားတွေအများစုရှိတဲ့လုပ်ငန်းကုတွေမှာကြုံတွေ့နေရပါတယ်။အခုနောက်ပိုင်းနိုင်ငံရေးမတည်ငြိမ်ဖြစ်နေချိန်မှာတရားမျှတမှုရရှိနိုင်ဖို့ကအရင်ကထက်ပိုပြီးတော့ခက်ခဲလာတယ်လို့အလုပ်သမားတွေနဲ့သူတို့ကကူညီပေးနေသူတွေကပြောပါတယ်။အလုပ်သမားတွေအတွက်အရင်လိုမျိုးကူညီဆောင်ရွက်ပေးမဲ့ကုစားပြုအဖွဲ့တွေမရှိတော့သလိုအခွင့်အရေးဆုံးရှုံးမှုတွေဟာပိုများလာတယ်လို့အလုပ်သမားကြီးဆောင်နေသူတူကပြောပါတယ်။
တော်တော်များများအလုပ်သမားတွေက 中间个男的装会交代诶，路装备去宣扬没说啊，我们这样诶，来把工人装备避免坏事，没细腻啊，喏，然后他他们都提分一种重量的细腻，路个嘛做啊，招手走路也困难哦，面临的十五年嘛啊，当手的啦，啊对的，表里来细也看见了。苦了，那里都都没样的看见了，都嘞，再加上来帮忙忙呢，帮忙这苦皮的专业的，他们没样，都没啊，做来看见了，没表现了，别奶奶，地摊买的，可以松松看来一点，那个面嘞，哎，那个嘛嘞，我嘞这苦表现哪帮呢？哎，过一天他当苦，这苦这年年嘞，别来当做不多的帮呢，他帮忙无做路线嘞，都还超标不多的帮，苦家了，哦，那里工农啊，没留下来看见了，谁种多少路线嘞？
နိုင်ငံပတိငိမ်မှုကြောင့်အင်းဒီချင်းနိုင်ငံတွေစီကိုထွက်ပြေးသွားသူပေါင်းက6,300ကျော်ထိရှိပါတယ်။အာဏာသိမ်းနောက်ဆက်တွဲပြည်သူတွေဟာသူရဲ့နေထိုင်မှုဘဝလုံခြုံမှုမရှိတာအပါအဝင်ကုန်စည်နှုန်းမြင့်တက်တဲ့ဒဏ်နဲ့စီးပွားရေးမပြေလည်တာဝင်ငွေဆုပ်ယုပ်ကျဆင်းတာတွေကတိုင်းပြည်ထဲမှာနေထိုင်ဖို့ခက်ခဲလာပါတယ်။တချို့ကအင်းဒီချင်းနိုင်ငံတွေတဲကိုရရနီလာနဲ့အလုပ်လုပ်ကင်ဖို့တွိုင်းနဲ့တရားမဝင်ခိုးလာသူတွေဖြစ်နေဖမ်းဆီးခံမှုတွေကြုံရပါတယ်။ထိုင်းနိုင်ငံရနောင်းခိုင်ကရပူရီမြို့နယ်မှာပြီးခဲ့တဲ့ရက်ပိုင်းတုန်းကမြန်မာ19ဦးကိုတရားမဝင်ခိုးဝင်လာတဲ့ပြစ်ချက်နဲ့ထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။အာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့လက်နက်ကင်ပြစ်ခါတွေကြောင့်ဒုက္ခသည်တွေတိုးလာတဲ့ချင်းပြည်နယ်မှာလည်းစစ်ဘေးဒုက္ခသည်တွေမှာစားနပ်ရိက္ခာလိုအပ်ချက်တွေရှိနေပါတယ်။ပလောဝမြို့နယ်ကစစ်ဘေးဒုက္ခသည်စခန်းတွေမှာဆိုလို့ရှိရင်ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကလစဉ်စံနပ်ရိက္ခာတချို့ကိုထောက်ပံ့ပေးမယ်။စစ်ကောင်စီဘက်ကထိန်းချုပ်တာတွေရှိနေလို့ပုံမှန်ရနိုင်ဖို့ခက်ခဲနေတယ်လို့စစ်ဆောင်သူတွေကပြောပါတယ်။တချို့နေရာတွေမှာစစ်ကောင်စီရဲ့ကန့်သတ်ချက်တွေကြောင့်ပြည်တွင်းပြည်ပအဖွဲ့အစည်းတွေရဲ့လူသားချင်းစာနာမှုအကူအညီတွေတကယ်လိုအပ်တဲ့သူတွေစီကိုရောက်ရှိနိုင်ဖို့ကြံ့ကြာနေပါတယ်။ဒေသတွင်းတိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးနေသူတွေတဲစစ်ဆောင်တချို့ကပြန်စရာနေအိမ်မရှိတော့လို့တော်ရဲတောင်ထဲမှာနေထိုင်တဲ့အကူအညီတွေလိုအပ်နေပါတယ်။ပြန်စရာနေအိမ်ရှိသူတွေအဖို့လည်းသူရဲ့နေမည်လုံခြုံရေးအခြေအနေကြောင့်မပြန်ရဲပဲကြောက်လန့်နေကြရပါတယ်။လမ်းမဆက်သွေးရေးအခက်အခဲတွေကြောင့်လည်းဒုက္ခသည်တို့အတွက်စာနာမှုအကူအညီတွေပေးနိုင်ဖို့ခက်ခဲနေပြီးတော့လူပေါင်း2,000+ဟာအခုချိန်ထိသူရဲ့နေယူနေစီကိုမပြန်နိုင်သေးပဲအခက်အခဲတွေရင်ဆိုင်နေရတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်။ကျွန်တော်သားမြို့ဦးပ
ါ။ဒါကတော့ရန်ကုန်ကသတင်းတောက်မှတ်စုကိုကိုသားညိုကတင်ဆက်သွားတာပါကျမတို့ရန်ကုန်ကသတင်းတောက်မှတ်စုအစီအစဉ်ကိုဒီ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်မှာလည်းကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင်အခုတော့ဒီစီးပွားရေးအစီအစဉ်ကိုတင်ဆက်မှာပါမြမနိုင်ငံသားဝင်ငွေထက်ဝက်နီးပါးလောက်ရရှိနေတဲ့မြမရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်း MOG ကို American ကတန်ခတ်အရေးယူလိုက်ပြီးတစ်ချိန်တည်းမှာပဲဗြိတိန်နဲ့ကနေဒါတို့ကလည်းစစ်ကောင်စီနဲ့ဆက်ဆက်တဲ့ဆိုတဲ့လူပုဂ္ဂိုလ်နဲ့လုပ်ငန်းကြီးတွေကိုအရေးယူတန်ခတ်ခဲ့ပါတယ်။စစ်ကောင်စီရဲ့ဝင်ငွေဖြတ်တောက်ရေးနိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေအရေးကြီးတဲ့ဒီအရေးကြီးတဲ့ဆောင်ရွက်ချက်တွေဖြစ်တယ်လို့လည်းမြမအရေးဆောင်ရွက်သူတွေကရှုမြင်ကြပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ဂီထိုက်ကတင်ပြမှာပါရှင်။
မြန်မာနိုင်ငံပိုင်ရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်း MOGE ကိုတန်ခတ်ပိတ်ဆို့မှုချမှတ်ကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကအောက်တိုဘာလ31ရက်နေ့အင်ကာနေမှာကြေညာပါတယ်။ကမ်းလွန်ရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်းတွေပူးရဲလှုပ်ဆောင်နေတဲ့ MOGE ဟာဆိုရင်မြန်မာစစ်ကောင်စီရဲ့အတွက်အရေးကြီးတဲ့ဝင်ငွေရလန်းတစ်ခုဖြစ်ပါတယ်။လာမယ့်ဒီဇင်ဘာလ15ရက်နေ့ကစလို့အသက်ဝင်မဲ့တန်ခတ်ပိတ်ဆို့မှုအရာအမေရိကန်နိုင်ငံသားတွေအနေနဲ့မြန်မာရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်း MOG အတွက်အကျိုးမြတ်ရှိစေမယ့်ငွေကြေးဝန်ဆောင်မှုတွေမပေးဖို့တားမြစ်တာဖြစ်သလိုအမေရိကန်ထင်းချုံမှုအောက်မှာအရင်းမြစ်တင်တဲ့ငွေကြေးရရှိခွင့်ကိုလည်းပိတ်ပင်တာဖြစ်ပါတယ်။မြန်မာစစ်ကောင်စီရဲ့ဝင်ငွေတွေဖြတ်တောက်ရေးလှုပ်ရှားမှုတစ်စိတ်တစ်ပိုင်းအဖြစ်မြန်မာရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်း MOG ကိုတန်းခတ်ပိတ်ဆို့မှုချမှတ်ရေးလှုပ်ရှားတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Maryland ပြည်နယ်ချင်းတိုင်းရင်းသားများအဖွဲ့CAM ရဲ့အမှုဆောင်ညွှန်ကြားရေးမှူးဇိုသုံးပုံကတော့အမေရိကန်ရဲ့မြန်မာအပေါ်အခုနောက်ဆုံးတန်းခတ်ပိတ်ဆို့မှုဟာနိုင်ငံရေးအရာထူးခြားတဲ့တရားမှုအဖြစ်ယူဆပါတယ
်။ US အနေနဲ့ Ukraine နိုင်ငံတစ်ခုတည်းမဟုတ်ဘူးအခုကတော်တော်လေးဒီ US နိုင်ငံချေးမှုဟာတော်တော်လေးအရေးကြီးတဲ့ဒီတောင်းလျှောက်ကူညီလာခဲ့တဲ့ Israel မှာပြဿနာကြီးကြီးတက်နေတဲ့ခုIsrael Hamas ke sa akulo new a chain ma no အခုလိုမျိုးဆုံးဖြတ်ချက်ချလိုက်တာကတော့ဒါနိုင်ငံရေးအရာအနေနဲ့ဝါဆင်တန်ဒီစီအနေနဲ့ကျွန်တော်တို့နေဦးတော်လှန်ရေးကိုဘလောက်အရေးတကြီးထားတယ်လဲကျွန်တော်တို့ဖက်ဒရယ်အရေးဘလောက်အရေးတကြီးထားတယ်လဲဒီမိုကရေစီအရေးဘလောက်အရေးတကြီးထားတယ်လဲပြတ်တာတယ
်အမေရိကန်ရဲ့အခုနောက်ဆုံးပြစ်ဒဏ်ခံပိတ်ဆို့မှုထဲမှာစစ်ကောင်စီဝင်ကြီးတွေဖြစ်တဲ့ဦးချာလီတန်းဒေါက်တာကန်စောညွှန်ကြားရေးမှူးချုပ်တွေဖြစ်တဲ့ဒေါ်ဆွေဆွေအောင်နဲ့ဦးစော်မင်းတို့ကို SND လို့ခေါ်တဲ့အရေးယူပိတ်ဆို့မှုအထူးသတ်မှတ်ချက်အစီအမံထည့်သွင်းပါတယ်။ဒါ့အပြင် Skyra ရဲ့ Hero Company Limited, Suntech Technologies Company Limited နဲ့ Suntech International Trade Company Limited တို့ကိုလည်း SND အစီအမံအမေရိကန်ကထည့်သွင်းပါတယ်။စစ်ကောင်စီကိုလေရင်အစိပ်ပိုင်းတွေအပါအဝင်ကန့်သက်ကုန်စည်တွေဖြည့်သွင်းနေတဲ့ဓမ္မမဟုတ်လဲဗဏ္ဍာရေးဝန်ဆောင်မှုတွေပေးတဲ့နေရာမှာပတ်သက်မှုနဲ့လူပုဂ္ဂိုလ်၅ဦးလုပ်ငန်းတစ်ခုကိုဗြိတိန်ကတန်ခတ်အရေးယူပါတယ်။အမေရိကန်ဗြိတိန်နဲ့ပူးပေါင်းဆောင်ရွက်မှုအဖြစ်ကနေဒါကလည်းလူပုဂ္ဂိုလ်39ဦးနဲ့လုပ်ငန်းကြီး22ခုကိုပြစ်ဒဏ်ခတ်အရေးယူပါတယ်။ဗြိတိန်ကနေဒါနဲ့အတူပူးပေါင်းဆောင်ရွက်ပြီးမြန်မာစစ်ကောင်စီအပေါ်အရေးယူတန်ခတ်မှုဟာဆိုရင်အကျန်းဖတ်လို့ရက်တွေကျွလွန်ဖို့လိုအပ်တဲ့လက်နက်တွေအထောက်အပံ့တွေရရှိရေးကိုပိတ်ပင်မှုဖြစ်တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနဘဏ္ဍာရေးနဲ့အကျန်းဖတ်ဝါဒဆိုင်ရာယုံအတွင်းဝင် Brian Nelson ကကြေညာချက်မှာပြောပါတယ်စစ်ကောင်စီရဲ့ရှောင်ရှားတဲ့နီလန်တွေညှော့သွားစေပြီးအကျန်းဖတ်မှုတွေကိုတာဝန်ခံလာစေရေးအတွက်တညတညွတ်ထဲပိုက်ဖြတ်ထားစေဖြစ်တယ်လို့လည်းအတွင်းဝင် Nelson ကကြေညာချက်မှာပြောပါတယ်ကုလသမဂ္ဂရဲ့မြန်မာလူခွင့်ရေးဆန်ရအထုကိုစလဲ Tom Andrews က
To deprive the junta of the three things that it needs to sustain itself money weapons and legitimacy
ကုလသမဂ္ဂရဲ့မြန်မာလူခွင့်ရေးဆန်ရအထုကိုစလဲ Tom Andrews ကစစ်ကောင်စီအပေါ်မှာငွေကြေးလက်နက်အသည့်အမှတ်ပြုမှုမပေးရေးပူပေါင်းဆောင်ရွက်ကြဖို့တိုက်တွန်းခဲ့ပြီးစစ်ကောင်စီအပေါ်မှာနိုင်ငံတကာရဲ့ပူပေါင်းတန်ခတ်မှုပို့ပြီးတော့တိုးလာတာဟာသတင်းကောင်းဖြစ်တယ်လို့ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီမှာအောက်တိုဘာလအတွင်းပြောဆိုတာဖြစ်ပါတယ်။နိုင်ငံတကာအနေနဲ့စစ်ကောင်စီအပေါ်ပူပေါင်းတန်ခတ်အရေးယူဖို့ဒီဇိုင်းမှန်မှန်တိုက်တွန်းနေတာဖြစ်ပြီးအခုနောက်ဆုံးအမေရိကန်နဲ့မဟာမိတ်တွေရဲ့မြန်မာပေါ်တန်းခတ်ပိတ်ဆို့မှုကိုလည်းကျူးစွလိုက်ပါတယ်မြန်မာရေနံနဲ့သဘာဝတန်းွေလုပ်ငန်း MOG အတွက်အကျိုးအမြတ်ဖြစ်စီမဲ့ဗဏ္ဍာရေးဝန်ဆောင်မှုကိုတားမြစ်မှုဟာဆိုရင်စစ်ကောင်စီရဲ့အဓိကဝင်ငွေရလန်းကိုထိခိုက်သွားစေမယ်လို့ကုလသမဂ္ဂကိုယ်စားလှယ် Tom Andrews ကပြောဆိုပြီးအခုအရေးယူတန်းခတ်မှုဟာဆိုရင်အရေးကြီးတဲ့ဆောင်ရွက်ချက်ဖြစ်တယ်လို့လည်းပြောပါတယ်ဒီတန်းခတ်ပိတ်ဆို့မှုတွေကမြန်မာပေါ်မှာထိခိုက်တက်ရောက်မှုရှိတယ်လို့စစ်ကောင်စီရဲ့စီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဌာနဒုတိယဝန်ကြီးဦးမောင်မောင်ဝင်းကဩဂုတ်လအတွင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာနိုင်ငံရဲ့နိုင်ငံခြားဝင်ငွေထက်ဝက်နီးပါးကိုတဘာဝဓာတ်ငွေလုပ်ငန်းကရရှိနေတာပါအခုလိုနိုင်ငံတကာရဲ့ပူးပေါင်းအရေးယူတက်ခတ်မှုတွေကြောင့်စစ်ကောင်စီအနေနဲ့ဓာတ်ခတ်ပိတ်ဆို့မှုတွေကိုရှောင်လွှဲနိုင်မဲ့အခြေအနေရော့ကျသွားစေတယ်လို့Maryland ပြည်နယ်ချင်းတိုင်းရင်းသားများအဖွဲ့ CAM ရဲ့အမှုဆောင်ညွှန်ကြားရေးမှူးဇိုးသုံးမုံကလည်းယူဆပါတယ်ရှင
်ဒီ US တနင်္ဂနွေထဲမဟုတ်ဘူးဟာကနေဒါလည်းပါတယ်အခု UK လည်းပါတယ်အခုလိုမျိုးပူပေါင်းပြီးတော့ဒဏ်ခပေးဆိုတာတော်တော်လေးထိရောက်မှုရှိတယ်နော်ဥပမာ US တနင်္ဂနွေထဲနဲ့လို့ရင်တစ်ဖက်ကသူတို့ကကနေဒါကိုလည်းချင်းကန့်နိုင်တယ် UK ကိုလည်းချင်းကန့်နိုင်တယ်EU ကတနင်္ဂနွေပေါ်လို့မလော်ဝေးလာဒန်မတ်လာဆွီဒန်အဲ့လိုမျိုးတို့အမျိုးမျိုးကလမ်းကြောင်းဆက်ထားတယ်အခုကတော့တကယ်တကယ်ပူပေါင်းဆောင်ရွက်ပြီးတော့အခုလိုမျိုးလောက်လာတာကတော့တော်တော်လေးကြည့်ရမှုရှိတယ
်စီဝိုင်းအစီအစဉ်ကိုမတ်တင်ကြီးထိုက်ကတင်ဆက်သွားတာပါအခုတော့လူမှုရှုခင်းအစီအစဉ်ကိုဆက်ပြီးတော့ကြည့်ကြရအောင်ပါရှင်တောင်ကိုရီးယားနိုင်ငံမှာအလုတ္တမဘဝကနေအလုတ္တမအရေးလုတ်သူဖြစ်လာတဲ့အကြောင်းမြန်မာအပါဝင်အရှေ့တောင်အာရှ6နိုင်ငံကရွှေပြောင်းအလုတ္တမအရေးလုတ်နေသူတွေစာအုပ်ထုတ်ဝေထားပါတယ်။စာဖတ်သူတွေကိုသိစေခြင်းနဲ့သတင်းစကားနဲ့ပတ်သက်လို့စာအုပ်ရေးသူကိုခန့်နေကြီးကိုမက်ဆုမြတ်မွန်ကမေးမြန်းပြီးတော့လူမှုရှုခင်းအစီအစဉ်မှာတင်ဆက်ထားပါရရှင်။
ကောင်ကိုရီးယားနိုင်ငံမှာမြန်မာပါဝင်ဒီအရှေ့တောင်အာရှကရွှေပြောင်းအလုပ်သမားတွေကြုံတွေ့ကြရတဲ့အခက်အခဲတွေနဲ့ပတ်သက်လို့စာအုပ်တအုပ်မကြခင်တုန်းကထုတ်ဝေခဲ့ပါတယ်။နိုင်ငံသားသားရွှေပြောင်းအလုပ်သမားတွေအရေးဆောင်ရွက်နေသူတွေကိုယ်တိုင်သူတို့ရဲ့အတွေ့အကြုံတွေကိုရေးပြထားတဲ့စာအုပ်ဖြစ်ပါတယ်။ကောင်ကိုရီးယားနိုင်ငံမှာဒီအလုပ်သမားရေးဆိုင်ရာဩစာညောင်းတဲ့အဖွဲ့အစည်းတစ်ခုကထုတ်ဝေတဲ့ဒီစာအုပ်ထဲမှာမြန်မာအလုပ်သမားအရေးနဲ့မြန်မာရွှေပြောင်းအခြေချသူတွေရဲ့အရေးကိုဆောင်ရွက်နေတဲ့ကိုခန့်နေကြီးကလည်းပါဝင်ရေးသားထားပါတယ်။သူကတော့ဘူဆန်မြို့တော်ဝန်ရုံးရဲ့ဌာနခွဲတစ်ခုဖြစ်တဲ့ဘူဆန်ရွှေပြောင်းအခြေချနေထိုင်သူများကူညီထောက်ပံ့ရေးစင်တာကမြန်မာတာဝန်ခံဖြစ်ပါတယ်။ကိုခန့်နေကြီးအပါအဝင်ရှေ့တောင်အာရှကအလုပ်သမားအရေးဆောင်ရွက်နေသူတွေစုပေါင်းပြီးတော့ပထမဆုံးထုတ်ဝေတဲ့စာအုပ်နဲ့ပတ်သက်လို့ကိုခန့်နေကြီးကိုမေးမြန်းထားပါတယ်
။စာအုပ်ရဲ့နာမည်ကတော့ကျွန်တော်တို့မြန်မာလိုဘာသာပြန်မစင်တော့ပဝင်းကျင်ကောင်ကိုဖန်တီးတဲ့သူတွေလို့အဓိပ္ပာယ်ရတာပေါ့နော်။ကိုဒီကတော့ကျော်စုမန်တုနစာရမ်အဲ့လိုမျိုးအတိတ်ပဲနဲ့ရေးထားတယ်ပါဝင်ပြီးတော့ရေးသားတဲ့လူတွေကတော့မြန်မာဗီယက်နမ်သီရီလင်္ကာဘင်္ဂလားဒေ့ရှ်နေပါလ်ဖိလစ်ပင်း6နိုင်ငံအလို့ဒီမှာရေးဆောင်ရတဲ့လူ6ဦးပေါ့သူတို့ရေးသားတဲ့အကြောင်းအရာတွေဖြစ်ပါတယ
်ဆိုတော့ဒီပတ်ဝန်းကျင်ကောင်ကိုဖန်တီးသူဆိုတော့အတိတ်ပဲရတော့ဒီအပြောင်းလဲကောင်ကိုဖန်တီးတဲ့သူတွေပေါ့လေဆိုတော့ဒီစာအုပ်ကဒီကိုရီးယားနိုင်ငံမှာဒီအလို့ဒီမှာတမကအဖွဲ့ချုပ်အပါအဝင်ဒီအလို့ဒီမှာအရေးဆောင်ရတဲ့ဟိုအဖွဲ့တွေပေါ့လေစုပေါင်းထားတဲ့ဒီဩစာညောင်းတဲ့အဖွဲ့အစည်းကထုတ်တဲ့စာအုပ်ဖြစ်တဲ့အခါကျတော့အဲ့တော့ဒီစာအုပ်ထဲမှာအဓိကပေါ့နော်မိမောင်းထိုးပြခြင်းတဲ့အကြောင်းတွေကဘာလို့ပြောလို့ရပါလဲရှင
်ကျွန်တော်တို့အကြောင်းနှစ်ချက်ပေါ့ဒီကိုရီးယားလူမှုအဖွဲ့အစည်းအဲ့တော့ဒီမှာရေးဆောင်ရွက်တဲ့အဖွဲ့အစည်းတွေကိုပြောပြခြင်းညာရေးနောက်မိခင်နိုင်ငံပေါ့မိမိတို့ရဲ့နိုင်ငံကနေပြီးတော့ကိုရီးယားနိုင်ငံမှာလာရောက်အလုပ်ကန်လုပ်ကန်နေတဲ့ရွှေပြောင်းအလုပ်သမားတွေကိုလည်းကျွန်တော်တို့ကနေပြောပြခြင်းတဲ့အကြောင်းအရာပဲလို့နှစ်ပိုင်းခွဲထားတာပေါ့ဒီကိုရီးယားဘက်ကိုကျွန်တော်တို့ပြောပြခြင်းတာကဒီတဲ့တိုင်းပဲကိုရီးယားနိုင်ငံဆိုတာလေအာရှမှာတော့ရုပ်တည့်ပေါ့နော်ဒါဟိုတိုးတက်ဖွံ့ဖြိုးလာတဲ့နိုင်ငံဥဆောင်နိုင်ငံတစ်ခုဖြစ်ပြီးတော့နောက်အလို့သမားရေဒုခွင့်ရနေဆိုရင်လေဒါအာရှမှာဒါထိတ်တန်းပေါ့နော်ဒီကျွန်တော်တို့အားကြရတဲ့နိုင်ငံအနေထားထဲမှာပါပါတယ်သို့တော်လေအာနစ်စက်ကပါလေဆိုရင်ဒီဖြစ်လာတဲ့ပြဿနာကြီးအပေါ်မှာဒါသူတို့တွေကဒီဖြည့်ရှင်းဆောင်ရွက်တာကိုအာတန်ပြီးတော့မှသူတို့လက်ရှိကျွန်တော်တို့ရောက်နေတဲ့အလို့သမားတွေရဲ့ background ပေါ့နော်ဒီနိုင်ငံကိုလာရောက်ရတဲ့အကြောင်းရင်းနေသူတို့ရဲ့တောက်လျှောက်ပေါ့တွေ့ကြုံခံစားရတဲ့အခက်အခဲတွေအပိုင်းမှာတော့ဒီလိုမျိုးစူးစမ်းလေ့လာမှုအားနည်းနည်းနေတဲ့သဘောရှိတဲ့အတွက်ကျွန်တော်တို့ရဲ့ဒီကိုရီးယားနိုင်ငံဆောက်ရောက်တဲ့အချိန်ကစပြီးတော့မှလက်ရှိအထိပေါ့နော်ကြုံတွေ့ခဲ့ရတဲ့အခက်အခဲပြဿနာတွေဒါဟိုထုတ်ဖို့မပြောတဲ့ပြဿနာအထင်းထဲမှာငုံနေတဲ့ပြဿနာမျိုးတွေကိုပါကျွန်တော်တို့ကဖွင့်ချပြီးတော့မှပြုတ်ပြခြင်းအဖြစ်ပို့ပြီးတော့မှရှေ့ကြောင်းလို့သမားတွေပေါ်မှာနားလည်ပြီးတော့သူတို့ရဲ့အခက်အခဲတွေကိုဖြည့်ရှင်းတဲ့အခါမှာပို့ပြီးအထောက်အကူရစေမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီမျိုးမိမိတို့ရဲ့အကြောင်းပေါ့နော်ဒီအားလေးအခက်အခဲတွေကြုံတွေ့ခဲ့တဲ့ဖြတ်တန်းခဲ့တဲ့အနေအထားတွေကိုအကုန်လုံးရှင်းပြခြင်းနဲ့ပါသလိုနောက်ဒုတိယပိုင်းကျွန်တော်တို့မိခင်နိုင်ငံကရွှေပြောင်းလူသမားတွေအပေါ်မှာပြောပြခြင်းနာကတော့ဒါပြောင်းလဲမှုတစ်ခုပေါ့နော်ကျွန်တော်တို့လည်းရခင်ကကိုရီးယားနိုင်ငံကိုစရောက်ပြီးတော့လာခဲ့တော့ဆိုရင်တော့ဒါငွေရှာဖို့ဆိုတဲ့ခေါင်းစဉ်တစ်ခုလည်းနဲ့ကျွန်တော်တို့တွေကလာခဲ့ကြတယ်ဒါလူသမားဆိုတဲ့အထိပ္ပယ်ကဘာဆိုတာကိုကျွန်တော်မသိဘူးအလုံးလုံးပဲပတ်စံရအောင်ရှာမယ်ပတ်စံရရင်ကိုယ့်နိုင်ငံကိုပြန်မယ်ကိုယ့်နိုင်ငံမှာတစ်ခါစီးပွားရေးပြန်လုပ်ပြီးတော့သူများရှိရဒါဘယ်လိုပဲပြောပြောပတ်စံပြန်ရှာမယ်ဆိုတဲ့ရည်ရွယ်ချက်တွေနဲ့လာကြရတာပေါ့နော်အဲ့လိုမျိုးတဲမှပဲတန်တရားလေပြီးတော့ဟိုကျွန်တော်တို့ဘလူကိုရီးယားနိုင်ငံတွင်မှာပြောင်းလဲသွားတယ်ပေါ့နော်လှုပ်ရှားမှုဘက်ကိုပေါ့နော်အလို့သမားအခွင့်ရေးတို့လူအခွင့်ရေးတို့ဆိုတဲ့လှုပ်ရှားမှုဘက်ကိုကျွန်တော်တို့ဘလူရောက်သွားတယ်လေဆိုတဲ့ဒီပြောင်းလဲမှုဖြစ်စဉ်လေးကိုပြောပြခြင်းအပြင်သူတို့တွေအတွက်ပေါ့နော်အတွေ့တစ်ခုဝင်သွားစေခြင်းနေပေါ့ဒီလိုရည်ရွယ်ချက်နဲ့ကျွန်တော်တို့ကဒီစာအုပ်ထဲမှာကိုယ့်အကြောင်းအရာလေးတွေကိုရေးကြတာဖြစ်ပါတယ်
ဆိုဆော့ဆော့ပြောခဲ့သလိုပဲဒီကိုခတ်တဲ့ဒီကိုရာရလဲကိုရာရဒီရွှေပြောင်းအလုပ်တောင်ကိုရီးယားနိုင်ငံကိုရွှေပြောင်းအလုပ်သွားအနေနဲ့အလုပ်လုပ်ဖို့ရောက်လာရပေါ့လေအဲ့ဒီကနေမှဒီအလုပ်သမားအရေးဆောင်ရွက်သူဖြစ်လာတဲ့အကြောင်းဟိုစာအုပ်ထဲမှာရေးပြထားတဲ့အခါကျတော့ဒီဖတ်တဲ့သူတွေကိုကိုခတ်တဲ့ကြီးပြောပြခြင်းနဲ့အကြောင်းလေးကိုအတိုးချုပ်ပြီးတော့ပြောပြပေးပါလားရှင
်အတိုးချုပ်မယ်ဆိုရင်တော့ကျွန်တော်တို့ဟိုလူစရာကပဝင်းကျင်အပေါ်မှာမူတည်ပြီးတော့အများကြီးပြောင်းလဲတယ်ဆိုတဲ့ဥစ္စာကိုကျွန်တော်မိမောင်းထုတ်ပြခြင်းတာပေါ့အဲ့ဒီမှာကျွန်တော်ဥပမာလေးတစ်ခုနဲ့ပြထားတယ်မြန်မာပြည်ကကျွန်တော်တို့ចောင်းနေပြီမှာចောင်းငေစင်းကပေါ့နော်ចောင်းសောက်တဲ့မှာတင်ငယ်ပူးတဲ့ជីញីណောင်ဆိုတဲ့ပုံမြင်လေးနဲ့ဥပမာပေါ့ကျွန်တော်ကိုနိုင်လေးပဲရခင်ကဒီလိုမျိုးဆက်ယုံနေတဲ့မှာပြင်ပြင်းပြင်းလှုပ်လှုပ်ပြီးတော့ဘာဘာဒီစိတ်ပိုင်းဆိုင်ရာပေါ့နော်យុបိုင်းဆိုင်ရာဒီအတွေးမြင်ပိုင်းဆိုင်ရာဘာတိုးတက်မှုမရှိငွေတစ်ခုပဲရှာပြီးတော့မှဒီလိုយုံကန်ပြီးတော့မှနေခဲ့ရတဲ့အနေအထားမျိုးနဲ့နောက်ပိုင်းမှာကျွန်တော်ပတ်ဝန်းကျင်တစ်ခုပေါ့နော်កောင်းတဲ့ပတ်ဝန်းကျင်တစ်ခုကိုကျွန်တော်တို့တွေ့ရှိပြီးတော့မှဒီလောသမားခွင့်ရေးနဲ့လူခွင့်ရေးဆောင်ရွက်တဲ့ဒီစင်တာတစ်ခုနဲ့တွေ့ပြီးတော့မှအဲ့ဒီကနေကျွန်တော်ဘယ်လိုပြောင်းလဲသွားပြီးတော့မှဒီလိုမျိုးဟိုအများအတက်ဆိုတာမျိုးပေါ့နော်အဲတော့ပြုပြင်ပြောင်းလဲမှုဒီဥပဒေတွေအခွင့်အရေးတွေဒီအပေါ်မှာဘယ်လိုမျိုးစိတ်ပါသွားသလဲဒါကြောင့် ကျွန်တော်တို့ကလူကဒီလိုမျိုးပတ်ဝန်းကျင်မှာမူတည်ပြီးတော့အများကြီးပြောင်းလဲပါလေ။ဒါကြောင့်ကျွန်တော်တို့ရဲ့ပတ်ဝန်းကျင်ကိုလည်းဟိုကောင်းအောင်လဲရှာဖွေဖို့လို့တို့မိမိကိုယ်တိုင်ကလည်းပတ်ဝန်းကျင်ကောင်းတစ်ခုကိုဖန်တီးဖို့လိုပါလေဆိုတာမျိုးကျွန်တော်အဲ့လိုမိမောင်းထုတ်ပြခြင်းတဲ့သဘောပါပဲဟုတ
်။ဒီစာအုပ်ကအခုတော့တောင်ကိုရီးယားနိုင်ငံမှာထုတ်ဝေပြီပေါ့လေ။ဆိုတော့ဒီထုတ်ဝေပြီးတဲ့ပုံမှာဒီစာအုပ်အပေါ်လူတွေရဲ့တုံ့ပြန်မှုကရောဘယ်လိုရှိရလို့ပြောလို့ရလဲရှင
်။အခုလက်တလို့တော့ကျွန်တော်တို့ကစာအုပ်မိတ်ဆက်ပွဲဆိုတာမျိုးကျွန်တော်ပါဝင်ဖြစ်တဲ့ပွဲလေးရှိသလိုမပါဝင်တဲ့ပွဲတွေတခြားလူတွေပေါ့နော်6ဦးဆိုတဲ့အတွက်လှည့်ပြီးတော့လုပ်ကြတဲ့အခါမှာကျွန်တော်ကိုယ်တိုင်ပါဝင်တာကတော့10ချင်းလောက်ရှိသွားပါပြီဟုတ်ကဲ့မမရေကတော့ဒီစိုးမျိုးပါရှိတဲ့ဒီကျွန်တော်တို့လွှတ်တော်တွေပေါ့နော်ဒီနိုင်ငံတော်ရဲ့လွှတ်တော်တွေမှာလေလွှတ်တော်အမတ်တွေကိုဖိတ်ပြီးတော့ဒီလိုစာအုပ်မိတ်ဆက်ပွဲတစ်ချိန်လုပ်ခဲ့ပြီတယ်ကျန်တာကတော့ကျွန်တော်အလို့သမားတမကနေမီပေါ့နေမီတွေရဲ့အလို့သမားတမကအဖွဲ့အစည်းတွေကဖိတ်ကြားလို့ live ဟောပြပေးရတာရှိသလိုနောက်ကျွန်တော်တို့အထက်တန်းအကြောင်းနေပေါ့နော်ဟိုထက်တန်းအကြောင်းပူဆန်းကျောင်းနံပဝင်းကြီးမို့ကျွန်တော်တို့မြို့ပဝင်းကြီးအထက်တန်းအကြောင်းကအကြောင်းသားတွေကိုလေကျောင်းသူတွေလေကျွန်တော်တို့ကဒီစာအုပ်လေးအကြောင်းအရာလေးတွေကိုမိတ်ဆက်ပြီးတော့ပြောပြဆိုတော့ဟိုစိတ်ဝင်စားမှုကတော့တော်တော်လေးရပါလေ
ကိုအခက်နေကျလက်ရှိမှာတော့ဒီပူဆန်းမြို့တော်ဝန်ကြီးရဲ့ရွှေပြောင်းနေထိုင်သူများဟိုအရေးကိုကူညီတဲ့စက်တမ်းမြန်မာတာဝန်ခံပေါ့လေဆိုတော့အဲ့ဒီမှာကိုရဲ့ဒီလှုပ်သက်17နှစ်ကျော်ကာလအတွင်းမှာပေါ့နော်ဒီမြန်မာနိုင်ငံကနေပြီးတော့ကိုရီးယားမှာလာပြီးတော့အလုံးလုံးကြသူအများစုကဘလို့အခက်ခဲတွေကြုံရတယ်ဆိုတာကိုရောပြောပြလို့ရမှာရှင်
။ကျွန်တော်17နှစ်လုံးတဲ့17နှစ်ကျော်ကာလမှာတစ်နှစ်မှာကျွန်တော်တို့ဒီကောင်ဆယ်လင်းပေါ့နော်အကြံပေးရတဲ့ကိစ္စတွေဒီမှုပေါင်း 6,000 9,000 ဝန်းကျင်လောက်ရှိပါတယ်။ဟိုအများအဖြစ်ကတော့ဒီလုပ်ငန်းတွေပြောင်းရွှေ့ချင်တာတွေပေါ့ကြုံနေကြတာတော့ဒါလုပ်ငန်းတွေပြောင်းရွှေ့လို့မရတာနေစင်ပွားဖြစ်တာတွေပြဿနာတွေများပါတယ်။နောက်လုပ်ငန်းတွေထိခိုက်မှုပြဿနာတွေရှိမယ်။နောက်ကျန်းမာရေးပြဿနာတွေနောက်ဘာသာစကားအခက်အခဲတွေပေါ့နော်။နောက်ဗီဇာပြောင်းရွှေ့တဲ့ဟိုဗီဇာပြောင်းတာတွေဗီဇာတက်တန်းတိုးတာမျိုးတွေပေါ့ဒီလိုမျိုးအခက်အခဲတွေကျွန်တော်တို့ကတယ်လီဖုန်းနဲ့လည်းအကြံပေးရပါတယ်။နောက်စင်တာကိုလာရောက်တဲ့လူတွေကိုလည်းဆွေးနွေးပေးရတယ်။နောက်ကိုယ်တိုင်လည်းပဲအပြင်ကိုပေါ့နော်ထွက်ပြီးတော့မှစေယုံစေကံပဲဖြစ်ဖြစ်သူတို့တွေနေတဲ့စက်ယုံတွေနောက်ရစကံမှုဆိုလဲတမျိုးပေါ့နော်အလို့သမားယုံဆိုလဲအလို့သမားမှုဒီလိုမျိုးတွေလည်းအပြင်ထွက်ပြီးတော့ကျွန်တော်တို့ကောင်ဆယ်လင်းလုပ်ပေးရတာ၄ရှိပါတယ်ဟုတ်
ဘူးဆံမျိုးတော်ဝန်ကြီးရဲ့ရွှေပြောင်းနေထိုင်သူများကုညီထောက်ပံ့ရေးစင်တာကမြန်မာတာဝန်ခံကိုခန့်နေကြီးဖြစ်ပါတယ်ရှင်နိုင်ငံသားမှာအလို့သွားလုပ်ကြမဲ့သူတွေအနေနဲ့ဒီကိုသွားရမဲ့နိုင်ငံရဲ့ရာသီဥတုဒီအလို့ခွေမှာကြုံတွေ့ရလိမ့်ရှိတဲ့ပြဿနာတွေကိုကြိုတင်ပြီးတော့လေ့လာသွားမယ်ဆိုရင်တကယ်ရေဆန်ရတဲ့အခါမှာအခက်အခဲတွေနည်းမယ်လို့လည်းသူကအကြံပြုပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
ဒါကတော့မဆုမြတ်မှုအပတ်စဉ်တင်ဆက်နေတဲ့လူမှုရှုခင်းအစီအစဉ်မှာဒီအစီအစဉ်ကိုဒီ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်မှာလည်းတင်ဆက်နေပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို Facebook နဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်မီွေးနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။ကျွန်မတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။ကျမတို့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။အခုတော့တက်တဲ့အောင်သတင်းလွှာကိုကြည့်ကြရအောင်ပါ။ကဘာကျော် pop အဆိုတော် Taylor Swift အခုနောက်ဆုံးထုတ်လိုက်တဲ့ Tay Dap ပြားနဲ့ UK အကောင်းဆုံး Tay Dap ပြားစီးရင်ထိတ်ဆုံးရောက်နေပါတယ်။ Korea K-pop Big Bang အဖွဲ့တွေကနာမည်ကျော် G-Dragon ကိုမူရစ်ဆေးသုံးဆွဲတယ်ဆိုပြီးမတင်ကြမှုနဲ့ဒီကနေ့ပဲရဲကခေါ်ဆစ်ခဲ့ပါတယ်။ဒီလိုထင်ပေါ်ကြော်ကြားသူတွေနဲ့အနုပညာသတင်းတွေကိုမအေးတန်တော်ကျော်ကတက်တန့်အောင်အစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
ကဘာကျော် pop ဆိုတော့ Taylor Swift ကအခုသူနောက်ဆုံးထုတ်လိုက်တဲ့ Tay Dap ပြနဲ့ Britain နိုင်ငံ UK Tay Dap ထဲ Tay Dap ပြဆင်းမာရော Tay Dap ပြတစ်ချက်လုံးရဲ့ဆင်းမာရော November 3ရက်နေ့ကထိတ်ဆုံးရောက်နေပါတယ်။သူကသူ့ရဲ့လူကြိုက်များပြီးတော့အောင်မြင်ပြီးသား1989ဆိုတဲ့ Tay Dap ပြကိုပြန်ပြီးတော့အသံသွင်းထုတ်လုပ်တာပါ။တစ်ချက်20ပုတ်ပါပြီးတော့ October 29ရက်နေ့မှာဖြန့်ချီတာဖြစ်ပါတယ်။အဲ့နေ့ကတော့2014သူ့ရဲ့မူရင်းခွေထွက်သွားတဲ့နေ့ကိုနှစ်တင်းတင်းပြည့်တဲ့နေ့ဖြစ်ပါတယ်။မူရင်းခွေတော်ကပထမထွက်ထွက်ချင်းတည်င်းတစ်ပတ်အယောင်အားက9000ရှိခဲ့ပြီးအခုပြန်ထုတ်တဲ့တပြားတင်မှာတော့နှစ်ဆများပြီးတော့38000ကျော်ရရှိရင်လို့လူကြိုက်အများဆုံးတေးဆင်းပြုလုပ်တဲ့ Official Charts Company ကပြောပါရည်။ဒါရင်မဲလားဆိုတော့မဟုတ်သေးပါဘူး။ဒီတေးတပြားကဒီနှစ်ထွက်ပြီးသမျှတေးအယ်ဘမ်အကုန်လုံးအတွက်ပထမဆုံးအပန်းရောင်းအားတွေအားလုံးထက်တားတာပါ။ဒီတေးရဘံကသူ့ရဲ့ဆက်တစ်ချက်မြောက်ဖြစ်ပြီးတော့တခြား UK မှာလူကြိုက်အများဆုံးတချင်းဆယ်ပုတ်ထဲဝင်တဲ့တချင်းတွေအားလုံးထက်ပေါင်းရင်တော့မှသူ့ရဲ့တချင်းတစ်ပုတ်ထက်ကပိုပြီးတော့နားထောင်မှုများပါတယ်။ပ ပြတော့သူကဗြိတိန်နိုင်ငံမှာဒီရာစုနှစ်ထဲနံပါတ်1ချိတ်တဲ့ဒေတာပြတွေအများဆုံးထုတ်တဲ့အမျိုးသမီးအဆိုတော်ဖြစ်ပါတယ်။ဒီဒေတာပြတဲ့မှာတချင်းတင်ငါးပုံလည်းပါဝင်တာပါ။အဲ့ဒီထက်က is it over now ဆိုတဲ့တချင်းကအွန်လိုင်းနားထောင်မှုပေါင်း 4.9 သန်းနဲ့တချင်းတစ်ပုတ်ထဲစီမှာနံပါတ်1ချိတ်တာဖြစ်ပါတယ်။နောက်တချင်းနှစ်ဖြစ်တဲ့ now that we don't talk နဲ့ slash ဆိုတဲ့တချင်းတွေကလည်းလူကြိုက်အများဆုံးနံပါတ်2နဲ့နံပါတ်5နေရာမှာရှိကြပါတယ်။မွေးရခွေတော့ကဆိုရင်လဲ shake it off to blank space to တချင်တွေကကမ္ဘာနိုင်ငံတော်တော်များများမှာနံပါတ်1ရောက်ပြီးတော့2016 Grammy ဂီတာဆုချီးမြှင့်ပွဲမှာတော့ဒီတေးတပြားနဲ့အကောင်းဆုံးတေးတပြားဆုနောက်ပြီးတော့အကောင်းဆုံးအဆိုဆုနဲ့အဲ့ဒီထက်က Bad Blood ဆိုတဲ့တချင်တွေအကောင်းဆုံးတချင်ဗီဒီယိုဆုလို့ရရှိခဲ့ပါတယ်။ Taylor Swift ကသူ့ရဲ့ပထမဆုံးတေးတပြား6ချက်ကိုမူရင်းတေးထုတ်လုပ်ရေးကုမ္ပဏီ Big Machine ကိုစာချုပ်သက်တမ်းကုန်စည်2019မှာကုမ္ပဏီကိုမိုဘိုင်းခွင့်ပေးလိုက်ရတာကြောင့်ဒီကိစ္စပြဿနာအကြီးအကျယ်ဖြစ်ခဲ့ပါတယ်။အဲ့ဒီကုမ္ပဏီကတေလဆွေရဲ့မူရင်းအတန်သွင်းတက်ပြားတွေကိုဒေါ်လာတန်300ကျော်နဲ့ရောင်းလိုက်တယ်လို့သတင်းတွေမှာဖော်ပြပါတယ်။ကိုရီးယား K-pop Big Bang အဖွဲ့တွေကနာမည်ကျော် G-Dragon ကိုရဲကမူရင်းစေးတုံးဆွဲတယ်ဆိုတဲ့မတင်ငါမှုနဲ့နိုဝင်ဘာလ6ရက်နေ့တနင်္လာနေ့ကပဲခေါ်ယူပြီးဆစ်ဆေးပါတယ်။တောင်ကိုရီးယားမှာနာမည်ကျော်အမှုပညာရှင်တွေမူရည်ဆေးမှုပြဿနာတွေတက်နေချိန်မှာအခုနောက်ဆုံးပေါ်ထွက်လာတဲ့အမှုလည်းဖြစ်ပါတယ်။ရှေးယူဆွေးအယူကြီးတဲ့တမရယုံဆွယုံလက်ထက်မှာတရားမဝင်မူရည်ဆေးတုံးဆွဲမှုကိုအကြီးအကျယ်နှိမ်နင်းနေပြီးတော့အခုနောက်ဆုံးအသက်35နှစ်နာမည်ရင်းကွမ်ဂျီယွန်ဖြစ်တဲ့ဂျီဒရဂွန်စုံစမ်းစစ်ဆေးမှုလုပ်ခံရတာပါ။ကွမ်ကရဲစခန်းထဲမဝင်ခင်မှာသတင်းမီဒီယာအဖွဲ့တွေရှိမှခဏမတည့်ရက်ပေးခဲ့ပြီးတော့အထည်ကိုဝင်သွားခဲ့ပါတယ်။ဩစကာဆုရတဲ့ကိုရီးယားရုပ်ရှင် Parasite ရုပ်ရှင်တွေကအီဆန်ဂျွန်လဲမူရည်စေးသုံးဆွဲတယ်ဆိုရယ်အမှုနယ်ပဲပြီးခဲ့တဲ့ရက်ပိုင်းမှာအဲရဲစခန်းမှာ Corporate ဆစ်ခံရပါတယ်။အမေရောင်ဝတ်စုံနဲ့ရဲစခန်းကိုရောက်လာတဲ့ G-Dragon ကတော့သူ့ဘာမှအမှားရွေးမလုပ်ထားကြောင်းနဲ့သူ့ပုံမှာမတင်ငါဖြစ်နေတာကိုရှင်းဖို့လာခဲ့တာဖြစ်ကြောင်းပြောပါတယ်။စနေနေ့နိုဝင်ဘာလ4ရက်နေ့မှာခေါ်ဆစ်ခံရတဲ့မင်းသားအီဆန်ဂျွန်ကတော့သူ့ရဲစခန်းကပြန်ထွက်လာတော့မူရည်စေးသုံးမသုံးဆိုတဲ့မိကွန်းတွေကိုဖြေဆိုဖို့ငင်းဆန်ခဲ့ပြီးတော့သူ့ကိုရဲကမေးသမျှအတက်နိုင်ဆုံးသူ့တိတိလောက်ဖြေဆိုခဲ့ပါတယ်လို့ပဲပြောသွားခဲ့ပါတယ်ရှင
်။ဒါကတော့မဲဒနာကျော်တင်ဆက်နေတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ပါရှင်။တနင်္လာနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုမက်ခင်လေးကပြောပြမှာပါ။
အမှားလူသားချင်းစာနာထောက်ထားမှုဆိုင်ရာအပြစ်ခတ်ရေးဆေးလုပ်ငန်းတွေချက်ချင်းလှုပ်ဆောင်ကြဖို့ကုလသမဂ္ဂအေဂျင်စီတွေနဲ့နိုင်ငံတကာပြည်ထောင်အဖွဲ့တွေကပူးတွဲညှိနှိုင်းချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းဒေသတွေမှာအသက်တွေအများအများဆုံးရှုံးကြရပြီးဘဝတွေပျက်စီးခဲ့ကြရတဲ့ထိတ်လန့်တုန်လှုပ်စရာအခြေအနေကိုကမ္ဘာကြီးကတလားနီးပါးတွေးမြင်နေကြရတယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။တောင်းနဲ့ချီတဲ့လူတွေအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြရပြီးအစ္စရေးမှာအနည်းဆုံးလူ1400သေဆုံးပြီး200ကျော်ဟာတစားကန်ဖြစ်ဖမ်းဆီးခံခဲ့ရကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။ရှမ်းမြောက်တိုက်ပွဲတွေအရှိန်မြင့်လာတာနဲ့အတူတရုတ်မြန်မာနယ်စပ်တည်ငြိမ်ရေးနှစ်နိုင်ငံပူးပေါင်းဆောင်ရွက်တဲ့နယ်လို့တရုတ်လက်ထောက်နိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြောပါတယ်။သူဟာနိုဝင်ဘာ3ရက်ကနေ5ရက်အထိမြန်မာနိုင်ငံကိုလာရောက်ခဲ့တာပါ။တရုတ်မြန်မာနယ်စပ်တစ်လျှောက်တည်ငြိမ်အေဂျင်ရေးနဲ့နယ်စပ်မှာနေထိုင်သူတွေရဲ့လုံခြုံရေးကိုထိတိယောက်ယောက်ဆောင်ရွက်နိုင်မှုအတွက်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းကြောင်းကိုလည်းသူကပြောဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်လို့မြန်မာဘက်ကတစုံတရာမှတ်ချက်ပေးထားတာမရှိသေးပါဘူးရှင်။မြန်မာနိုင်ငံရှမ်းပြည်နယ်မှာပိတ်မိနေတဲ့ထိုင်းနိုင်ငံသား162ဦးကိုနေရက်ကိုပြန်လာနိုင်မှုကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်ထိုင်းဒူရဲချုပ်ကမြန်မာနိုင်ငံကိုဒီကနေ့တနင်္လာနေ့မှာတွားရောက်မှာဖြစ်ကြောင်းဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်။အဲ့ဒီထဲက29ဦးဟာတရုတ်ရာဇဝတ်ဂိုင်းလူမောင်ကိုကူးသူတွေရဲ့သွေးဆောင်ဖျားယောင်းတာကိုခံရပြီးအွန်လိုင်းငွေကြေးလိမ်လည်မှုတွေမှာလုကင်နေတယ်လို့လည်းရေးသားထားပါတယ်။ရှမ်းပြည်နယ်ကိုပိုင်အုပ်ချုပ်ခွင့်ရကိုကန့်ဒေသရောက်ကလေးကအဲ့ဒီထိုင်းနိုင်ငံသားတွေရဲ့နိုင်ငံကူးလက်မှတ်တွေကိုသိမ်းယူထားတာကြောင့်လဲတိုက်ပွဲတွေဖြစ်ပွားနေချိန်မှာပိတ်မိနေတာပါ။စနေနေ့တုန်းကတော့သူတို့ကမြန်မာဘက်ကကယ်ထုတ်ခဲ့ပြီးအခုခါမှာတော့လွန်ခဲ့တဲ့အောက်တိုဘာလအတွင်းလူကုန်ကူးသူတွေလက်ထဲကနေကယ်တင်နိုင်ခဲ့တဲ့တခြားထိုင်းနိုင်ငံသား133ဦးနဲ့အတူစစ်စခန်းတစ်ခုမှာခိုးလုံနေပါတယ်ရှင်
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုမက်ခင်လေးကပြောပြသွားတာပါ။ဒီကနေ့ညပိုင်းအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစံကျော်ပါ။အတန်ဖန်းအင်ဂျင်နီယာကတော့ Cornelius ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Joe Gill ပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.com voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရရှင်။ကျမတို့ VOA ကတင်ဆက်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ Bay and Day ရဲ့အသွေးသွေးကနေကင်ဝေးကြပါစီရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.